Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။မော်ရှင်တန်ညိုရိုဗီဝီအမေရိကန်သံကနေ့2020ခုနှစ်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:20 အမေရိကန်နိုင်ငံတလွှာဆန္ဒပြမှုတွေသတင်းနှစ်ပတ်နေပါဆက်လက်ဖြစ်ပွားနေပြီးစနေနေ့မှာတော့ဝါရှင်တန်ဒီစီကလမ်းမာတွေပေါ်မှာခံမှန်းထားတဲ့အတိုင်းလူတွေအတော်များများလာရောက်ဆန္ဒပြနေကြပါတယ်။ဆန္ဒပြသူမကြုံစဘူးများနိုင်တယ်လို့ခံမှန်းထားတဲ့အတိုင်းတွေ့နေရတယ်လို့ဒီစီရဲချုပ်ပီတာနျူရှမ်ကပြောပါတယ်။စနေနေ့ကသမ္မတအင်ဒူနာမှာဆန္ဒပြဖို့စုဝေးနေတဲ့လူအုပ်ကိုတွေ့ရတယ်လို့သမ္မတလင တယ်ဆန္ဒပြသူတွေဟာအများဆုံးခီးသွဲစနစ်ကိုပဲတုံးနေကြတာပါသမ္မတထရမ်အစိုးရအဖွဲ့ကမြို့တော်ဝါရှင်တန်ဒီစီမှာဘုံအစိုးရရဲတပ်ဖွဲ့နဲ့စစ်တပ်ကိုပါချထားတာဖြစ်ပြီးဒီလိုချထားတာဟာတင်းမာမှုတွေတိုးလာနိုင်တယ်လို့မြို့အာဏာပိုင်တွေနဲ့တက်ကြွလှုပ်ရှားသူတွေကဝေဖန်နေကြတာဖြစ်ပြီးဒီစီမြို့တော်ဝင်ကလည်းဒီတက်တွေကိုပြန်ပြီးရုပ်သိမ်းပေးဖို့ချစ်တဂရီနေမှာသမ္မတစီစာပေးဖို့တောင်းဆိုခဲ့တာပါစနေနေ့မှာဆန္ဒပြလူအုပ်ကြီးကြီးမားမားရှိမယ်လို့ခန့်မှန်းထားတဲ့ကြားကပဲ DC မြို့ပြင်မှာချထားတဲ့တက်တွေကိုပြန်ပြီးရုပ်သိမ်းဖို့ပန်တဂန်စစ်ဌာနချုပ်ကတောက်ကြံနေမှာပဲအမိန်ပေးခဲ့တာပါကိုရိုနာဗိုင်းရပること ခုဆက်ပြန့်နှံ့မှုမရှိစေဖို့တတိပေးချက်တွေကိုလှစ်လျူရှုပြီးနိုင်ငံအများပြားမှာလူမဲတွေရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုတဲ့ Black Lives Matter လှုပ်ရှားမှုတွေလုပ်နေပါတယ် American နိုင်ငံမှာလူမဲမျိုးသား George Floyd လူမျိုးရေးဖမ်းဆီးမှုနဲ့တေဆုံးခဲ့ရတာအတွက်ဩစတြေးလျနိုင်ငံဆစ်ဒနီနဲ့မဲဘုံအပဝင်မြို့ကြီးတွေမှာရောမြို့ငယ်ကလေးတွေမှာပါကာယောဂါဆိုင်ရာတားမြစ်မှုတွေထုတ်ပြန်ထားတဲ့ကြားကဆန္ဒပြမှုတွေရှိပါတယ်ကိုရိုနာဗိုင်းရပ်စ်အတွက်သတိပေးချက်တွေထုတ်ပြန်ထားတဲ့ဗြိတိန်မှာလည်းလန်ဒန်နဲ့မန်ချက်စတာမြို့ကြီးတွေမှာယောဂါကာကွယ်ဖို့နှာခေါင်းဆီးတွေတက်ပြီးဆန္ဒပြသလိုကနေဒါဂျာမနီနဲ့ဇင်ဘာဝေအပဝင်နိုင်ငံအများပြားမြို့ကြီးတွေမှာလည်းခွဲခြားဆက်ဆံမှုကိုဆန့်ကျင်တဲ့အနေနဲ့ဆန္ဒပြခဲ့ကြပါတယ်အချိန်ထဲမှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနှာခေါင်းဆီးတက်ဆင်ဖို့အတွက် COVID-19 ကူးစက်ပြန့်နှံ့မှုကြေကြေပြန့်ပြန့်ရှိတဲ့နေရာနဲ့လူချင်းခက်ခွာခွာနေဖို့ခက်ခဲတဲ့နေရာတွေမှာနှာခေါင်းဆီးတက်ဆင်တယ်လို့ပြောင်းလဲထုတ်ပြန်ခဲ့ပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာစနေနေ့မှာ6သန်း8သိန်းကျော်ရှိပြီးသေဆုံးရသူက3သိန်းခွဲကျော်ရှိပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American မှာအကူးစက်ခံရသူ2သန်းနီးပါးနဲ့သေဆုံးရသူက3သိန်းကျော်ပါပြီ။ဥဆက်မှုဒုတိယအများဆုံးကဘရာဇီးဖြစ်ပြီးတတိယကရုရှားနဲ့ဗြိတိန်ကသရုတ်ထအများဆုံးဖြစ်တယ်လို့အခုဆိုအိန္ဒိယကပြင်ဆင်မှုအများဆုံးအကူးဆက်ခံနေရတာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရှိနေတဲ့အီရတ်နိုင်ငံရဲ့တချို့ဒေသတွေမှာဒီရောဂါထက် IS စစ်သွေးကြော်တွေကြောင့်တိဆောက်မှုကပိုးပြီးများနေတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်အထူးသဖြင့်အီရတ်မြောက်ပိုင်းကတ်စ်ဒေသအစိုးရ KRG နဲ့ဘက်တက်ဗဟိုအစိုးရတို့ကြားပြည်လည်မှုမရှိတဲ့ဒေသတွေမှာတွေ့နေရတာပါအီရန်မှာဖေဗရီလနှောင်းမိန်ကစပြီးဒီရောဂါအကူးဆက်ခံရသူကိုတွေ့ခဲ့ရပြီးခါခုခ်ဒီယာလာဆလာဒင်းနဲ့နီနီဗာဒေသတွေမှာဒီရောဂါကြောင့်သေဆုံးသူ73ဦးရှိတယ်လို့အီရတ်ကျန်းမာရေးဌာနကပြောပါတယ်။ဒါပေမဲ့ဒီဒေသတွေမှာ IS စစ်သွေးကြော်ကြောင့်သေဆုံးရတဲ့အရက်သားနဲ့လုံခြုံရေးတပ်သားပေါင်းက90တဲ့မနည်းရှိနေပါတယ်။အာဖရိကမြောက်ပိုင်းကအယ်ကိုင်ဒါအကြမ်းဖက်ဖွဲ့နဲ့ဆက်နွယ်နေတဲ့ AQIN အဖွဲ့ခေါင်းဆောင်အဗ်ဒူလ်မလစ်ဒရော့ဒဲတေဆုံးကြောင်းအာဖရိကဒေတာဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရိကွန်ကအတည်ပြုပါတယ်။ပြင်သစ်ဥဆောင်တဲ့ဂျုံ3ရက်ဆစ်စင်ရဲမှာအဗ်ဒူလ်မလစ်တေဆုံးကြောင်းစနေနေ့မှာအာဖရိကွန်ကထုတ်ပြန်လိုက်တာပါ။ပြင်သစ်လက်နက်ကိုင်တပ်များဆိုင်ရာဝန်ကြီးဖလော်ရန့်စ်ပါလီကပြင်သစ်တပ်တွေဟာဒေတာရင်းမိတ်ဆွေရဲ့အကူအညီနဲ့ဂျုံ3ရက်ဆစ်စင်ရဲ့အတွင်းအဗ်ဒူလ်မလစ်ကိုအသေးရမိတာဖြစ်ကြောင်းတောက်ကြံနေကကြေညာခဲ့ပါတယ်။အခုသူ့ကိုအသေးရမိပေမဲ့AQIM နဲ့တခြားအကြမ်းဖက်ဖွဲ့တွေတိုးလာနေတာကြောင့်ပြင်သစ်အမေရိကန်နဲ့အာဖရိကဒေသဆိုင်ရာအရာရှိတွေစိုးရိမ်နေကြစေဖြစ်ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz 5လိုမီတာ 40 kHz 8.3 MHz ိုင်းဒိုမီတာ51 kHz 98.5 နဲ့ဒိုင်းနိုမီတာ190 kHz 105.5 တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရပ်ထုံးပါတရင်တွေကိုဆက်လက်ကြီးညာပြီးတော့ပါမယ်ဇွန်လ6ရက်နေ့ကမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူအသေး4ဦးထပ်တွေ့တယ်လို့ကျန်းမာရေးနဲ့အကစားပြုဌာနကည7နာရီမှာတရင်ထုတ်ပြန်ထားတာကြောင့်မြန်မာနိုင်ငံမှာတက်ခွဲအတည်ပြုလူနာစုစုပေါင်း140ရှိသွားပြီဖြစ်ပါတယ်အခုအသစ်ကူးစက်သူ4ဦးဆုံးဟာအိန္ဒိယနိုင်ငံကပြန်ရောက်လာသူတွေဖြစ်တယ်လို့အသောအလာကန့်သတ်ဆောင်ကြည့်ခံရသူတွေလည်းဖြစ်ပါတယ်၃ဦးကဒီပြည်တော်ကဖြစ်ပြီးကျန်းမာရေးကတော့ရန်ကုန်တိုင်းမြောက်ကလပ်မြို့နယ်ကဖြစ်ပါတယ်အားလုံးကိုဝေဘာကြီးစေယုံမှကုသပေးမယ်လို့ပြောပါတယ်လူနာဟောင်းတွေထဲမှာဆိုရင်တော့ဒီကနေ့အထိပိုကင်းစင်လာသူ156ဦးရှိပါတယ်အဲ့ဒီထဲမှာအယောက်20ကလွယ်ကျန်းမာရေးလူတွေအားလုံးစေယုံမှဆင်းဝင်ရပြီဖြစ်ပါတယ်ဆောင်ကြည့်လူနာတက်က30ရှိပါတယ်ကိုဗစ် -19 ကရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးကိုကြောက်ကြံပေးဖို့အင်ဒိုနီးရှားအစိုးရကစီးပွားရေးထုတ်ထားရေးစီစဉ်ကိုပြင်ဆင်ထုတ်ပြန်လိုက်ချိန်မှာပဲအင်ဒိုနီးရှားနိုင်ငံရဲ့မနေ့စနေနေ့တရက်တည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ1000ဒီပါစံချိန်တင်ပြစ်တက်ခဲ့ပါတယ်။မနေ့က14နိုင်အတွင်းအထူးပြုလူနာသေ993ယောက်ရှိခဲ့လို့စုစုပေါင်းကူးစက်ခံရသူ3000ကျော်နဲ့သေဆုံးသူ1800ကျော်ရှိသွားပြီဖြစ်ပါတယ်။ဒီချိန်ထဲမှာပဲကရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးကိုကြောက်ကြံပေးဖို့အင်ဒိုနီးရှားအစိုးရကအမေရိကန်ဒေါ်လာ40ခုနှစ်တက်သမား6ဘီလီယံတန်ဖိုးရှိတဲ့အထောက်ပံ့အစီအစဉ်တွေကိုကြေညာခဲ့ပါတယ်။ကျမရဲ့ဆောင်ရှားမှုစနစ်ရဲ့ပိုအားကောင်းလာစေဖို့စားသုံးသူပစ္စည်းဝယ်လူအားကိုမြင့်တက်စေမယ်။လူမှုပူလုံရေးထောက်ပံ့ခြင်းတွေပေးဖို့စီးပွားရေးလုပ်ငန်းတွေဒေဝါလီခံရမယ့်အရေးကာကွယ်ဖို့နဲ့အလုပ်လက်မဲ့တွေကိုအထောက်ပံ့ပေးဖို့အတွက်အစိုးရကဒေါ်လာ40ခုနှစ်တက်သမား6ဘီလီယံနဲ့ညီမျှတဲ့689တက်သမား1ထရီလီယံရူပီယာအသုံးပြုဖို့ရထားတယ်လို့ဗန္ဒိုင်းဝန်ကြီးရှရီမူလီယာနီအီဇာဝတီကပြောပါတယ်ဒီစီစဉ်ကြောင်းစီးပွားရေးတိုးတက်မှုနှုန်းကိုတုံ့ပြန်ရကန်တော့အထက်မှာရှိဖို့ထိန်းထားနိုင်လိမ့်မယ်လို့ပြောနေကြောင်းနဲ့အစိုးဆုံးအခြေအနေမှာတော့တုံ့ပြန်တက်မှ400ရကန်တော့ကျဆင်းဖို့ခံမှန်းထားကြောင်းဝန်ကြီးအင်ဒရာဝတီကရုပ်သံသတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီနေ့အင်ဒိုနီးရှားနိုင်ငံရဲ့ပြည်တွင်းသတင်းထုတ်လုပ်မှုတန်ဖိုး GDP တိုးတက်မှုနှုန်းကအစိုးရကအရင်ခံမှန်းထားတဲ့1.3ရကန်တော့တက်ပေါ်ပြီးလျော့နေနိုင်တယ်လို့လည်းသူကပြောပါရယ်ကာယောဂါကြောင်းပို့ကုန်လုပ်ငန်းရင်းနှီးမြှုပ်နှံမှုနဲ့စားသုံးကုန်ဈေးကွက်တွေကိုရိုက်ခတ်မှုရှိခဲ့တဲ့အင်ဒိုရှားနိုင်ငံမှာဇန်နဝါရီကနေမတ်လပထမ3လပတ်ကာလအတွင်း GDP 1.9% ရာခိုင်နှုန်းပဲတိုးတက်ခဲ့လို့ဆယ်စုနှစ်တစ်စုအတွင်းစီးပွားရေးတိုးတက်မှုအနည်းကွေးဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရပါတယ်ခင်ဗျ။သီရိနီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်ခဲ့ပြီးတဲ့နောက်ကမ္ဘာ့ခီးတော်တွေလာရောက်ခွင့်ကိုအောက်တိုဘာလတရက်နေ့ကစပြီးခွင့်ပြုတော်မှာဖြစ်ပါတယ်။သီရိနီးယားနိုင်ငံအတွင်းလေဆိပ်တွေကိုမလကလေးကစပြီးပိတ်ထားခဲ့တာပါ။ကမ္ဘာ့ကျန်းမာရေးနဲ့ခီးသွွာလာခွင့်ဆိုင်ရာအဖွဲ့အစည်းတွေကချမှတ်ထားတဲ့ယောဂကာကွယ်ရေးစီမံချက်တွေနဲ့အညီဒေသခံပြည်သူတွေနဲ့ခီးသွွာဧည့်သည်တွေအရည်အသွေးရှိရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်တယ်လို့သီရိနင်္ဂါခီးသွွာလာရေးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြည်ဝင်ဗီဇာရှာပါတွေကိုအွန်လိုင်းကပဲလက်ခံမှာဖြစ်တယ်လို့ခီးသွွာဧည့်သည်တွေအနေနဲ့နိုင်ငံတွင်းမဝင်ခင်92နှစ်အတွင်းစစ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကင်းရှင်းကြောင်းထောက်ခံစာတွေကိုတင်ပြရမှာဖြစ်ပါတယ်။ဒါပြင်ကျမကြီးအမကန်စာရွက်စာတော်တွေကလည်းပူးတွဲပြသဖို့လိုအပ်ပါတယ်။လေးစိတ်မှလည်းခီးသည်တွေကိုကျမကြီးစောင့်ကြည့်ဖို့နဲ့စမ်းသပ်စစ်ဆေးမှုတွေလုပ်သွားမှာဖြစ်ပါတယ်။ဒရီလန်ကနိုင်ငံကိုရောက်ရှိတဲ့ခီးတဲတွေကိုလေးစိတ်နာကဟိုတယ်တစ်ခုမှာခေတ္တနေစေပြီးကျမကြီးစစ်ဆေးမှုအဖြေရဖို့ခမန်းကြီးအချိန်34နှစ်လောက်စောင့်ဆိုင်ခိုင်းမှာဖြစ်ပါတယ်။ဒရီလန်ကနိုင်ငံမှာ COVID-19 ကူးစက်ခံရသူ1800ကျော်နဲ့သေဆုံးသူ11ယောက်ရှိပါတယ်။ဗီယက်နမ်နိုင်ငံတွင်တောရိုင်းသရစ်ဆန်ရောင်းဝယ်ဖောက်ကားမွေးမြူမှုနဲ့ပတ်သက်တဲ့သတိပေးတိုင်ကြားမှုတွေက35ရာခိုင်နှုန်းကိုဗီယက်နမ်ရဲတပ်ဖွဲ့တွေကအရင်းယူနိုင်ခဲ့ပြီးသရစ်ဆန်တွေကိုကယ်တင်ပေးနိုင်ခဲ့တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာ NGO အဖွဲ့ဖြစ်တဲ့ Education for Nature Vietnam ကပြောပါတယ်ဗီယက်နမ်ရဲတပ်ဖွဲ့ဝင်တွေကပြည်သူလူထုရဲ့တရင်ပေးတိုင်ကြားချက်တွေနဲ့တောရိုင်းသရစ်ဆန်တရားမဝင်ရောင်းဝယ်မှုကိုနှိမ်သိမ်းနေတယ်လို့လည်းပြောပါတယ်ဖရိတ်ဆန်တွေကလည်းကူးစက်တယ်လို့ယုံကြည်ရတယ်။ COVID-19 ကပ်ရောဂါအခုလိုဖြစ်ပေါ်နေချိန်မှာတောရိုင်းဖရိတ်ဆန်တရားမဝင်ရောင်းဝယ်မှုကိုတားဆီးနေတဲ့ဖူးကအရင်ကတည်းကပိုပြီးအာယုံဆိုင်စရာကိစ္စဖြစ်လာနေပါတယ်။ဗီယက်နမ်ရဲ့အင်ဒိဂျင်တရုတ်နိုင်ငံမှာဖရိတ်ဆန်ကတစဉ်ဒီ COVID-19 ရောဂါကူးစက်ဖြစ်ပေါ်ခဲ့တာလို့သိပ္ပံပညာရှင်တွေကယူဆထားကြတာပါ။ဗိုင်းရပ်စ်ဟာလင်းတို့ကတဆင်တိတ်ခွေချက်စီကိုရောက်ပြီးတဲ့နောက်လူနဲ့ထိတွေ့ရတာကနေယောဂါစတဲ့ဖြစ်ပေါ်ခဲ့တယ်လို့သိက္ကံပညာရှင်တွေကယုံကြည်နေကြတာဖြစ်ပါတယ်။အခုကဗီယက်နမ်မပါဝင်ရှီတောင်ရှာနိုင်ငံတွေနဲ့တရုတ်နိုင်ငံလိုပဲတောရင်ထရိတ်ဆန်ရောင်းဝယ်ဖောက်ကားမှုကိုနေနေရေးတွေလှုပ်ဆောင်နေရလဲဖြစ်ပါတယ်။ 2019ခုနှစ်အတွင်းဗီယက်နမ်ဥပဒေစိုးမိုးရေးအဖွဲ့ရည်အနေနဲ့တော်လှန်ထရေးဆိုင်ရောင်းဝယ်မှုဆိုင်ရာတိုင်ကြားချက်တွေရဲ့84ရာခိုင်နှုန်းကိုအရေးယူဆောင်ရွက်နိုင်ခဲ့တယ်လို့ Education for Nature Vietnam အဖွဲ့ရဲ့အစီရင်ခံစာမှာပါရှိပါတယ်ခင်ဗျ။တင်ပြနေတဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းပေါ်နေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင
်ဗျ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာရဲဖမ်းဆီးမှုအတွင်းအာဖရိကန်အမေရိကန်လူမဲအမျိုးသားဂျော့ချ်ဖရိုက်တေဆုံမှုအပေါ်တရားမျှတရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှဆက်လက်ပြင်းထန်နေတဲ့အခြေအနေကိုတင်ပြကြပါမယ်။ကိုဗစ်ကာယောဂါကူးစက်မှုကိုစိုးရိမ်နေရတဲ့ကြားကပဲဝါရှင်တန်ဒီစီမြို့တော်မှာစနေနေ့ဆန္ဒပြပွဲမှာတော့လူပေါင်းထောင်ချီပြီးပါဝင်ခဲ့ကြပါတယ်။ဆန္ဒပြသူတွေဟာလူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းရုပ်ထုတော်ဝိုက်သမရလင်ကွန်အဆောက်အုံရှိတဲ့ National Mall လို့အမျိုးသားရင်မြင်တွေကိုဖြတ်ပြီးအဓိကအားဖြင့်သမရအင်ဂျီရောနာတီချီတက်ဆန္ဒပြကြပါတယ်။မြန်မာရေးလှုပ်ရှားသူဒေါက်တာနိုင်အောင်ကလည်းဝါရှင်တန် DC ကဆန္ဒပြပွဲမှာကိုယ်တိုင်ပူးပေါင်းပါဝင်ခဲ့သူတူဖြစ်ပါတယ
်။အခုကျွန်တော်တို့အဓိကဒီမှာလာရတာကတော့ဒီ John Flight ကသူပေဂန်နီကိုပြတဲ့ဗီဒီယိုမြင်ကွင်းထဲမှာဒီမတရားအနာကျင့်ခံရတဲ့ပြာဥရိစုံမကြီးကငါတို့လှုပ်ချင်သလိုလှုပ်လို့ရတယ်ဆိုတော့ညင်ကွင်းလေးကိုကောင်းကောင်းပေါ်သွားတဲ့အတွက်ကြောင့်ဒါကိုတော့စန့်ခြင်းမှရမယ်ဒါလည်းကဘာကြီးတစ်ခုလုံးမှဖြစ်နေတဲ့ပြဿနာပေါ့နော်ကျွန်တော်တို့ကိုယ်တိုင်လည်းဒီမတရားမမျှတမှုကိုစန့်ခြင်းနေတဲ့အတူတူဖြစ်တဲ့အတွက်ကြောင့်လို့ဒါကျွန်တော်တို့ဝန်ဝင်ပူပေါင်းပါဝင်ခြင်းဖြစ်ပါတယ်အဲ့တော့ဒီမှာကျွန်တော်ထူးခြားတဲ့ဟိုသဘောကျတဲ့တစ်ခုကတော့ဒီမှာဆိုင်းဘုတ်ဒီမှာရည်ထားသလိုပဲဒါကအဖြူမဲပြဿနာမဟုတ်ဘူးလူမဲတွေကဘွားကိစ္စကအေးပါပါတယ်လို့ပြောချင်းကအဖြူတွေကိုဆန့်ကျင်တဲ့ဥစ္စာမဟုတ်ဘူးအဲ့တော့စနစ်ကြီးတစ်ခုလုံးကဒီတရားမျှတမှုတောင်းဆိုနေတာဖြစ်တဲ့ဆိုတော့ဒီမှာကအမဲတွေမကောက်ဘူးအဖြူတွေကအဝါတွေကနော်အဖြူတွေကတော့မပူပြီးတော့များနေတယ်လို့ပဲနော်ဆိုတော့အားလုံးရဲ့စိတ်ထဲမှာဒီအသားရောင်တွေပျောက်သွားပြီးတော့မှဒီတရားမျှတမှုပေါ့နော်တစ်ခုတည်းပေါ်မှာရက်တည်တဲ့အထူးသဖြင့်လူငယ်တွေအများကြီးပါလာတာအားရစရာကောင်းတယ်အကြဆရာကောင်းတယ
်။ဝါရှင်တန်ဒီစီကလမ်းမကြီးတစ်ခုမှာ Black Lives Matter လူမဲတွေရဲ့အသက်ကိုလည်းတံပိုးထားပါဆိုတဲ့စာတမ်းကိုအဝါရောင်စာလုံးကြီးတွေနဲ့ဆေးမုတ်ချက်သထားပါတယ်။မင်းနီဆိုတာပြည်နယ်ကဆလိုက်တဲ့ဆန္ဒပြပွဲတွေဟာအမေရိကန်နိုင်ငံတွင်ပြည်နယ်အတော်များများကိုပြန့်နှံ့ဖြစ်ပွားနေပြီးနယူးယောက်၊ကယ်လီဖိုးနီးယား၊မြောက်ကယ်ရိုလိုင်းနာ၊ဖလော်ရီဒါစတဲ့ပြည်နယ်တွေအပြင်ဗြိတိန်၊ဩစတြေးလျတို့လိုကမ္ဘာအခြားနိုင်ငံတွေအထိပါကူးစက်လှုပ်ရှားလာပါတယ်။နယူးယောက်မြို့တော်ရဲ့အခြေအနေနဲ့ပတ်သက်လို့ဆန္ဒပြပွဲကိုအနီးကစောင့်ကြည့်နေတဲ့ဘာမာပွိုင်အဖွဲ့ကကုမိုးချန်းကအခုလိုပြောပါတယ်
။အော်ဒီနေ့စနေနေ့လေထူးထူးပြင်မဟက်တင်ရဲ့မြောက်ဖက်လူမဲသူတို့အနေများတဲ့ရက်ွက်ကနေပြီးတော့မှထူးထူးပြင်ကျွန်တော်တို့ဒီလူဗျူများတဲ့တစ်ထည့်ရက်ွက်ဒီဖြက်ပြီးတော့မှဟိုးဘက်တောင်ဘက်ပန်းချန်တီပေါ့နော်။အဲဒီပန်းချန်တီကိုသူတို့ချီတက်ကြတဲ့အဲဒီဆန္ဒပြပွဲတွေကတော့ဒီနေ့တောက်လျှောက်ဖြစ်နေဒီညနေလေသူတို့ရှိကြအောင်မယ်။အဒီကတော့ဒီဟာကလူမင်းနဲ့လူပြူနဲ့ဖြစ်တဲ့ဆိုတဲ့ကိုစနစ်တစ်ခုလုံးကြီးကပြုပြင်ဖို့ပေါ့နော်အဓိကကအသားအရောင်မခွဲခြားဘဲနဲ့အုပ်ချုပ်နိုင်ဖို့ဆိုတဲ့အမြင်မျိုးတွေပို့ပြီးတော့ကျယ်ပြန့်လာအောင်ထိကိုတို့ချီတက်ပြီးတော့မှဆန္ဒပြကြတယ်ပေါ့နော်နောက်တစ်ခုကမြို့တော်ဝင်ရဲ့ရုံတဝိုက်မြို့တော်ဝင်နေတဲ့တဝိုက်တွေမှာလည်းဆန္ဒပြကြတယ်အထူးသဖြင့်အဖြစ်များတာကတော့ဒီကျွန်တော် Union Square ဝင်ခြင်းပေါ့နော်အဲ့ဒီမှာဆိုကျွန်တော်မဟာမဂန္ဒီရုပ်ထုလည်းရှိတယ်ထို့တဖြင့်ပြည်သူအများရဲ့လူမျိုးမုံနဲ့ဒီမိုကရေစီရဲ့အရေးအဝါသားတွေအမြဲတမ်းရှိတဲ့အဲ့ဒီပန်းချန်ပတ်ဝန်းကျင်သားမှာဖြစ်နေတာနေတိုင်းဒီပါပဲ
အရင်ရက်တွေကနဲ့ဆိုင်ရင်နယူးယောက်မြို့ဆန္ဒပြပွဲတွေဟာငြိမ်းချမ်းတဲ့ဘက်ကိုပိုဦးတည်လာတယ်လို့ကုမိုးချန်းကသုံးသပ်ပါတယ
်အထူးသဖြင့်နယူးယောက်မှာဆိုလို့ရှိရင်ရဲတွေကတော့အရင်တည်ထားတယ်တကယ်နဲ့ထဲမှာလည်းပဲရဲတို့ဆိုလို့ရှိရင်တော်တော်လေးထိန်းရှာပါတယ်မနေ့ကတော့သူတို့တည်းမှာပေါ်ပြတာဒါဘရုတ်လင်ဘက်မှာပေါ့နော်ဆိုလို့ရှိရင်သူတို့လက်နက်တွေရှာတွေ့တယ်ပြောတယ်နယူးယောက်ကဆန္ဒပြတဲ့လူတွေကနေပြီးတော့မှတင်းပေးလိုက်တဲ့အတွက်ကြောင့်အိုဟိုင်းယိုဘက်ကကားနဲ့လာပြီးတော့မရှယ်ဒီပေါ့နော်ဓမ္မအကြီးတွေနဲ့သုံးလေးလက်လောက်ပြထားတယ်အဲ့ဒီအပြင်ကိုဒက်စီဘုံတွေပါတယ်မီးရှို့ဖို့ပေါ့နော်စသည်အားဖြင့်ဒါဝေါ်ကီတော်ကီတွေလည်းပါတယ်အဲ့ဒါမျိုးတွေပေါ့နော်အဲ့ဒီအချိန်ကျတော့တင်းပေးတဲ့ဆန္ဒပြတဲ့လူတွေကပဲတင်းပြန်ပြီးတာပဲဆိုအခုဒီတရက်နှစ်ရက်အတွင်းမှာတော့ပြီးခဲ့တဲ့โอ้3 4ရက်ထက်ဆိုင်လို့ရှင်တော့ဒီမီးရှို့တာတွေလူတာတွေကတော်တော်လေးကြာလာတယ်ရော့လာတယ်ပေါ့နော်ဒါပေမဲ့လို့လည်းပဲပျောက်သွားတော့မှဟုတ်သေးဘူ
းမေလ25ရက်နေ့ကမင်းနီယာပိုလစ်မြို့မှာ ငွေရုသုံးနဲ့ဆိုပြီးသတင်းပေးတိုင်ကြချက်အရလူမဲမျိုးသားဂျော့ချ်ဖလိုက်ကိုရဲကဖမ်းဆီးတာမှာတည်ဆုံသွားခဲ့တဲ့ဖြစ်ရကြောင့်တာဝန်ရှိရဲအရာရှိတွေကတော့စွဲချက်အသီးသီးနဲ့ရင်ဆိုင်နေရပါတယ်။ဆန္ဒပြပွဲတွေကြောင့်အစောပိုင်းမှာကာဖျူအမိန့်ထုတ်ထားရကအခုတော့ဝါရှင်တန်ဒီစီ၊လော့စ်အန်ဂျလိစ်နဲ့အခြားမြို့တွေမှာကာဖျူအမိန့်ရုပ်သိမ်းလိုက်ပြီးနယူးယောက်မှာတော့ကာဖျူအမိန့်ကိုနောက်ထပ်၃ရက်တိုးထားပါတယ်ခင်ဗျာ
။ကျမကစုမော်ပါရှင်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကြောက်တလုံးဒုက္ခသည်စခန်းပြန်လည်နေရာချထားရေးအစိုးရရဲ့အစီအမံပေါ်မှာဒုက္ခသည်တွေရဲ့သဘောထားနဲ့လူလားချက်တွေကိုပြောပြပေးကြပါတယ်။ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့ရှင်းနှစ်2012ခုနှစ်ကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအတွင်းဆောင်အကြမ်းဖက်ပြစ်ပခါတွေကြောင့်နေအိမ်တွေမီးရှို့အုပ်စုလိုက်တိုက်ခိုက်ခံရမှုတွေကြောင့်ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါအသက်ဘေးလွတ်ရာကိုအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပြီးဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြရတဲ့အထက်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကြောက်တလုံးဒုက္ခသည်စခန်းကဒုက္ခသည်တွေလည်းအပါအဝင်ဖြစ်ပါတယ်။အဲ့ဒီဒုက္ခသည်တွေဟာကြောက်ဖြူမြို့ပေါ်မှာကိုအိုးကိုအိမ်ကိုစီးပွားရေးလုပ်ငန်းနဲ့နှစ်ပေါင်းများစွာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တွေဖြစ်ပြီးသူတို့မူရင်းနေရာတွေမှာပြန်နေထိုင်ခွင့်ရဖို့တာဝန်ရှိသူတွေနဲ့အချိန်ချင်းဆွေးနွေးခဲ့ပေမဲ့လည်းအခုချိန်ထိတော့မပြေလည်သေးပါဘူး။အချင်းချင်းကြမှာဘာပြိပခါမှမရှိပဲမြို့ပေါ်မှာအတူရှင်တွဲနေထိုင်ခဲ့ကြရကနေရိုးရင်းဆိုင်ခဲ့အခြေအနေတွေဖြစ်ရချိန်မှာတော့ဒုက္ခသည်စခန်းတွေဘလို့ရောက်သွားရသလဲဆိုတာကိုစနေနေ့ကအွန်လိုင်းကနေလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုက္ခသည်တဦးဖြစ်တဲ့ဦးခင်ရွှေကပြောပြပါတယ်
။ဟောဆနိုင်မတိုင်ခင်ကျွန်တော်တို့ကမြို့ပေါ်ရောက်ပတ်မှာကျွန်တော်တို့ဘိုးဘောမျိုးရောင်းဝယ်ဖောက်သွားပြီးသူတကွာနေခဲ့တယ်။အာမပြဿနာဖြစ်ခဲ့ခြင်းကြီးကျွန်တော်တို့ရှိရှိကင်ကင်နေခဲ့လဲဆိုရင်ကျွန်တော်တို့ဘေးကနေပြီးတော့ဒီဘက်မှာဗုဒ္ဓဘာသာရှိတယ်ဟိုဘက်မှာမရမာကြီးရှိတယ်ဟိန္ဒူတွေရှိတယ်။တိုင်းနဲ့တိုင်းပြီးပြီးကျွန်တော်တို့အောက်လို့အတူတူဈေးမှာဆိုရင်လည်းအတူတူဈေးရောင်းတယ်တယောက်ပွေတော်ကိုတယောက်သွားပြီးတော့ကူညီပေးတယ်တယောက်ပါဝင်ကြတယ်ပျော်ရှင်ကြတယ်ကျွန်တော်တို့အဲ့လိုအတူတူတကွာနေထိုင်ရင်းနဲ့ကျွန်တော်တို့2000ဆင့်လိုက်ပြိပကကိုချေခံပြီးတော့အဲ့ဒါမျိုးမျိုးမျိုးဖတွေကလာပြီးတော့ဒဇင်းတွေရောက်နေတယ်ခဏလေးခြုံပေးပါဆိုပြီးတော့ကျွန်တော်တို့ရဲ့အိမ်တွေဥတွေဖက်တွေဘာမဖြစ်ရဘူးကျွန်တော်တို့တောင်းဝန်ယူတယ်ဆိုပြီးတော့ကျွန်တော်တို့ကတိကဝဲတွေနဲ့ကျွန်တော်တို့ကိုသူတို့စီကပဲကျွန်တော်တို့ကိုကားတွေပါတဲ့အကုန်လုံးကိုလာပြီးတော့စီစဉ်ပေးတဲ့ကလေးတွေကလေးတွေနဲ့တက်ချီယိုတွေနဲ့အခုဒီလက်ရှိနေတဲ့နေရာအဲကြောင့်တလုံး IDB တခါမှကျွန်တော်တို့လာပြီးထားတယ
်ဒေါက်တာဒုက္ခသည်တူဖြစ်တဲ့မနီလာဝင်းကလည်းဒုက္ခသည်စခန်းထဲမှာအခက်အခဲတွေနဲ့နေထိုင်ကြရတဲ့အကြောင်းပြောပြပါတယ
်ရေလုံးကနေလောက်တယ်တန်ငါလုံးကနေလောက်တယ်မြို့ပေါ်ရောက်ရသလိုရှိရင်ရင်မောင်းမေပုံပုံဆိုင်နေအကုန်လုံးလုပ်ခဲ့ပဲကျမတို့ဟာအစဉ်ပြေရှုံးဝေးပြီးစောင့်ဝတ်နေရလဲအစဉ်ပြေတတ်ပါတယ်အခု2012နောက်ပိုင်းမှာဆိုလို့ရှိရင်စောင့်ဝတ်နေရလုံးဝကြကြတည်တည်နဲ့အခက်အခဲများအများကြီးဆုံးဖြစ်နေရပါတယ်ဒီထက်ရောက်တဲ့အချိန်မှာကြာလို့ရှိရင်ကျမတို့ဟာလူရ1500ကျော်လောက်ရှိပါတယ်1500ကျော်လောက်မှာအသက်ဆုံးရှုံးရတယ်120လောက်ဟာနောက်ကျမတို့ဟာဒီနေရာမှာနေဖို့ဆိုတာကျမတို့တဲ့လုံးဝမသိတော့ပါကျမအမေတရားအနေနဲ့ပြောရလို့ဆိုလို့ရှိရင်ကလေးတွေစောဝနေရင်ကျမရဲ့ပညာရဲ့အကုန်ဆုံးရှုံးရပါတယ်
ပြည်တော်စုဆိုရတာဝန်ရှိတဲ့သူတွေနဲ့ဒုက္ခသည်တွေကြောင့်အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ပြီးသူတို့ဘက်ကလိုလားချက်တွေကိုတင်ပြထားပြီးဖြစ်တယ်လို့ကြောက်တလုံးဒုက္ခသည်စခန်းတာဝန်ခံကိုဖြူချေကပြောပါတယ
်အထောင်၁၂ခုနှစ်ကဒေါက်တာဝင်းမြတ်ရဲ့ဦးဆောင်တဲ့အဖွဲ့ပြည်တော်စုဝန်ကြီး၆ပါးလောက်ပါပါတယ်ကာကွယ်ရေးဝန်ကြီးပါတယ်ကျမရဲ့ဝန်ကြီးပါတယ်အလုံးသမားလူဝင်မှုကြီးကြိုင်တဲ့เออเนี่ยดูดูเอาวันนี้ป่ะเนี่ยไทมินเนี่ยอสูรอพ่อวันไทมินเนี่ยวันนี้ช่วงเนี่ยตัวอย่างไทมินเนี่ยอสูรอพ่อวันนี้มาบาร์เราเราไอดิสคาวลาบาร์เราเราเนี่ยชีพิซื้อนี่บาร์เราดันดิปันเนียชาชาให้ดูเราเราเนี่ยปันเนียชาชาหมู่ดิเราเราเนี่ยไม่อยากผิดแต่อยากชี้ยากกว่าโตชี้รู้ยากกว่ามาเว้ยปันเนียชาชาไปบาลูลูกี้ดิชื่อมาเว้ยเราวินวินวินวินโตสู่แท้ซินขึ้นมาเลยอะกูนอกซ้อมปลานผิดแต่2020มาร์ชลาชีเอนี่มาနိုင်ငံတော်သမ္မတကြီးဌာနတို့လက်မှုပြီးတော့နိုင်ငံတော်အတိုင်းအမခံဌာနကိုကျွန်တော်တို့လူထုတွေကျွန်တော်တို့ရဲ့ယမီယဖားတွေအန်တီမစ်ကန်ယမီယဖားတွေကော်မတီတွေကကျွန်တော်တို့စတင်ပြီးဖြစ်ပါတယ
်ဒုက္ခသည်တွေကသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်ပြီးနေထိုင်လုပ်ကိုင်ကြခြင်းနဲ့ဆိုပေမဲ့လည်းဒီလိုဖြစ်လာနိုင်ခြင်းရှိတယ်ဆိုတာကိုတာဝန်ရှိသူတွေကမြင်မထားဘူးဆိုတာမေလ30ရက်နေ့စနေနေ့ကလုတ်တဲ့ online သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတရုပ်ပြောခွင့်ရဦးစောထေပြောသွားတာကနေသိနိုင်ပါတယ
်အချို့ကလည်းမူရနေရာကိုပြန်ကျင်တယ်ဆိုတာရှိပါမှန်တယ်ဖြစ်နိုင်ရင်တော့မူလနေရာပြန်ထားရင်တော့ကောင်းတယ်သို့တော့ဇာတ်ကြီးနဲ့အခြေအနေကြိုက်ပြီးကြောက်ပြီးကြောက်တလုံးလုံးနေထားဝင်အဲ့နေသားမှာပြီးပါလိမ့်မယ်မူလနေရာနေရာတွေကိုပြန်နေထိုင်မှုသာသာသာဖြစ်မှဖြစ်ပေါ့နော်ဒါရင်လည်းကြည့်ရပါပို့ပြီးတော့အစဉ်ပြေအောင်အိမ်နေနဲ့ပေါ့နော်ဆိုထားရှိဖို့ဆောင်ရွက်တာဖြစ်ပါလုံးနေတဲ့အချိန်မှာတချို့ IDP
ကန်ကလူတွေကအချိန်လွဲတယ်။ဂျာကြီးကိုဇုတ်အတင်းဆောင်နေပြီးတော့သူတို့အတင်းအထမရှိမှာမဟုတ်ပါဘူး။ကျွန်တော်အတင်းချက်မဖြစ်မနေသွားဆိုတဲ့ပုံစံမျိုးမလုပ်ပါဘူး။ဒါကျွန်တော်လူကပြန်ညီငယ်ညီဆောင်ရဲ့ပုံမှန်ဖြစ်တယ်လို့ကျွန်တော်သိထားပါတယ်။အစိုးရရဲ့ပြည်လဲနေရာခြားထားရေးအစီအစဉ်ကိုကြိုဆိုပေးမယ်။လက်ရှိကြောက်တလုံးဒုက္ခတွေစခန်းကနေရွှေ့ပေးမယ်ဆိုတဲ့နေရာဟာလူအတိုက်
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒေါ်တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Community တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုတွေကြောင့်ခက်ခဲရလာထားရတဲ့ clean air တွေအတွက်ပုံမှန်ကာကွယ်ဆေးထိုးခြင်းအစီအစဉ်တွေကိုပြန်လည်စတင်နေပြီမဲ့လည်းပြီးခင်တချို့ကတော့သူတို့ရဲ့ clean air တွေကိုကာကွယ်ဆေးသွားရောက်မထိုးပေးကြသေးပါဘူး
။ဒီမှာပြောလူပေါင်းလုံးတယ်လေ။ကိုလည်းဗာဖြစ်လို့ဖြစ်မှမသိဘူး။ဒါကဗာဖြစ်လို့ဖြစ်မှမသိဘူး။အဲ့လိုတရားမတရားပန်းများရဖြစ်နေတာ။ဆရာလာရတာလည်းစိတ်ကျင်းကြတာပေါ့။ကိုသားသမီးလည်းကိုစိတ်မချလို့ဖြစ်တာ။
ကာကွယ်ဆေးထိုးဖို့စောင့်နေတဲ့လေးလာသားအရွယ်သားလေးရဲ့မိခင်မမျိုးမမဖြစ်ပါတယ်။ဒီဆောင်မကိုဒို့အတန်သတင်းတောက်အေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။အစိုးရစည်းရုံးအနေနဲ့ကျန်းမာရေးဌာနတွေကအသက်သေဆုံးနိုင်တဲ့အထိအန္တရာယ်ရှိတဲ့ယောဂါတွေအထူးသဖြင့်ပိုလီယိုနဲ့ဝေယောဂါကျိုးလိုယောဂါတွေကာကွယ်ဖို့အတွက်နိုင်ငံတွင်းကကလေးချောင်ပေါင်းများစွာကိုနှစ်စဉ်နှစ်တိုင်းကာကွယ်ဆေးထိုးပေးနေကြပါဒီနေ့မှာတော့တချို့ကလေးတွေမှာကာကွယ်ဆေးမချိုးလိုက်ရတဲ့ရှိလာနိုင်ပါတယ်
။ဟိုအတုံးတို့ကျညာအဲ့ရတယ်ဘာညာဆိုတော့ဒီအဲ့ဒါဆိုအမှတ်ပြီ။ဒါပေမဲ့အဲ့အရာကြီးကဘာဖြစ်ရခုချိန်မှာကွာ။ဒီရောဂါရဲ့ sign တွေဒီလိုကောလို့ရမယ်ဟာရေးဆေးတွေဒါလည်းအကုန်ကြည့်ရတယ်။ side side ဖြစ်ရဆိုရင်လည်းကွာဒီမှာဒီလိုတခြားနိုင်ငံတွေမှာလူအားရှိသေးနေရဟိုအဲ့လိုအများကြီးနေရအောင်မီးမီးကတော့ပြင်နေကြလက်ရှိဖြစ်နေဟာပဲအမှတ်ပိုကြောက်တယ်ကွာ။
သူမက7လအရွယ်သားလေးရဲ့မိခင်ဂျော်ဟန်နီပါသူကအခုလိုကက်ရော်ကာဖြစ်နေချိန်မှာကလေးကိုဆေးရုံစည်းကမ်းနဲ့ပတ်သက်တဲ့နေရာတွေခေါ်သွားရမှာစိုးရိမ်နေခဲ့ပါတယ
်ကလေးနေနေလေအရင်ထရမယ်ဆိုရင်ကွာအဲ့လိုပြီးတော့ဆေးရုံရဲ့အခြေအနေပေါ်လည်းမကြည့်ရဲပုံထားတဲ့အခြေအနေအောင်မှဆေးရုံကတော်တော်ကျိုးရယ်ကွာအခါကိုအခုချိန်မှာဆေးရုံလာပါဆိုတဲ့ဟာဘလို့မှအဆင်မပြေရ
ကျမရင်းနဲ့အကစားဝန်ကြီးဌာနကကိုဗစ် -19 ရောဂါကူးစက်ခံရတဲ့နှုန်းနဲ့မြင့်တက်လာတဲ့ဧပြီလကစပြီးပုံမှန်ကာကွယ်ဆေးတိုက်ကြွေချိုးနယ်နဲ့အစီအစဉ်ကိုရည်နာထားခဲ့ပါတယ်။အဲ့ဒီနောက်အချိန်တစ်လခွဲကျော်အကြာမေလ18ရက်နေ့ကမှအစိုးရစီရင်နေမှာပြန်ချိုးပေးနေရပါ။အမျိုးသမားကလန်တရာဆက်မှုဆောင်ရဲကွက်မှာနေထိုင်သူကသူကပုံမှန်တော့သူ့ရဲ့အငယ်ဆုံးသားလေးကိုအစိုးရကျန်းမာရေးဌာနထဲမှာထိုးပေးနေကြဖြစ်ပြီးအခုလည်းအသက်၄လပြည့်ရောမဲ့သားလေးကိုဆေးထိုးပေးဖို့ပြင်ဆင်နေရပါ
။ဒီမှာပြောလူပေါင်းလုံးတယ်လေ။ကိုလည်းဘာဖြစ်လို့ဖြစ်မှမသိဘူး။ဒါကဘာဖြစ်လို့ဖြစ်မှမသိအဲ့လိုမတရားတရားပန်းများရဖြစ်နေတာ။သူကလာရတာလည်းစိတ်ကျင်းပြတာပေါ့။ကိုသားသမီးလည်းကိုစိတ်မချအဲ့လိုဖြစ်တာ။
အစိုးရကအခမဲ့ထိုးပေးနေတဲ့ကာကွယ်ဆေးဟာပိုလီယိုဝက်သက်နဲ့ဝမ်းယောဂအပါအဝင်ယောဂ12မျိုးကိုကာကွယ်ပေးရဖြစ်ပြီးဝေးပြီးချင်းကနေအသက်တစ်နှစ်ခွဲအထိတမတ်လာလိုက်ထိုးနှံပေးနေရပါကိုဗစ် -19 ဖြစ်ခင်ကာလတွေတုန်းကတော့ဆေးရုံတွေမှာလာစန်းတစ်ရက်နေ၊ရှစ်ရက်နေနဲ့အပတ်စဉ်ကြာတာပင်းနေတိုင်းထိုးပေးခဲ့ရပါအခုတော့လူစုလူဝေးမဖြစ်ဖို့အတွက်ရုံးဖွင့်ရ9ရက်လုံးမှာမနက်9နာရီကနေညနေ4နာရီအထိအချိန်တိုးမြှင့်ထားပြီးတော့နှစ်ပတ်ဆက်တိုက်မေလ29ရက်နေ့ထိထိုးနှံပေးခဲ့ပါတယ်စီယုံနေမှာဂျွန်လာကစားပြီးပုံမှန်ချိုးပေးနေကြရက်တွေမှာတည့်ရက်ကိုခလေး90ပဲချိုးပေးဖို့လဲကျမရင်နဲ့အကစားဝန်ကြီးဌာနကတက်မှတ်လိုက်ပါတယ်။ယောဂကုသတာတွေမဖြစ်အောင်ကာကွယ်ရေးအတွက်ကြိုးပမ်းစီစဉ်ထားပြီးရဲ့ချွေးပြည်သာပြည်သူစီယုံကစီယုံအောင်ဒေါက်တာမြင့်မြတ်နေကအ
မားတို့ပြည်သူစီယုံမှာကျတော့အစည်းအဝေးကျမှမှာပေါ့နော်။အစည်းအဝေးကျမှအစည်းအဝေးကျမှကျွန်တော်အမားတို့ကလို့ပြောရမယ်သူတို့၆နိုင်ရနေရလောက်ထားနေပေါ့နော်။လောက်ထားပြီးတော့သူတို့ကိုခလေးမျိုးကိုစနစ်တကျဆက်ရင်းပေးနိုင်တယ်ပေါ့နော်။ဆေးရည်ပြောင်းပြီးတော့အမားတို့ကဆေးရဆေးရစီကိုတပုတ်စီပေါ့နော်ဆေးရစီကိုဆေးရစီတပုတ်စီရောက်ဝင်ပြီးတော့ဆက်ဖြစ်ပြီးတော့ဆရာမဥပမာလူဘာမတမီးရဲ့တရလုံးကိုအဲ့ဒီထိုးကိုဆရာမပျောက်သွဲချတယ်ဆရာမကလည်းဆစ်စီမျက်နှာကပါမယ်အတူတူမတ်ပါမယ်ပြီးတော့ခလေးတယောက်ထိုးပြီးတော့ထိုးပြီးတိုင်းဆရာမလက်ဆီမတ်ထိုးရပါတော့နော်စက်ထိုးလို့မရဘူးပေါ့နော်အဲ့လိုမျိုးလေးဆရာမကလည်းလုပ်ထားတယ် ့ဒီစီရင်တဲ့နေရာမှာကြတော့ကျမကြီးကြက်ကြက်မှုတွေပေါ့သူ့ကိုစီရင်ပြဖို့တဲ့လက်ခံနိုင်ရတယ်ပေါ့နော်ဆယ်ရောက်စုဆယ်ရောက်ပေါ့နော်လက်ခံနိုင်မှာအမောပုံမှုတွေချက်ချက်ပြီးတော့လုပ်ကြည့်ရပေါ့နော်ဆက်ထုတ်ပြီးလို့ရှိရင်မတို့ကမာရီဘက်ဆောင်းနိုင်တယ်၆ပြီကွာမာရီဘက်ဆောင်းနိုင်ရတယ်ပေါ့
ကလေးမိခင်တယောက်ကတော့ကာကွယ်ဆေးသောမထိုးခင်ကစိုးရိမ်မှုတွေရှိနေပေမဲ့လည်းတကယ်သွားရတဲ့အချိန်မှာစိုးရိမ်နာရီအကုန်ကြောက်သွားခဲ့ပါတယ်။သူကတာဝန်ယူနေမှနေတဲ့မခင်ပြပြပါ။သူ့ရဲ့သားလေးက3လရှိပါပြီ။3လပြည့်ရဲ့အချိန်မှာအစိုးရကကာကွယ်ဆေးချိုးတာရနာရတဲ့အတွက်ပြန်ချိုးပေးနေတာတိတိချင်းရန်ကုန်ကလေးစည်းရုံးကြီးမှာဆင်းရင်းပေးခဲ့ပါတယ်။
အမအရင်လည်းဆိုရင်တော့အဲ့ရက်ကအမထင်ထားတာထက်ကမှဟိုအဆင်ပြေတယ်ပေါ့နော်။ဟိုလူကလည်းမတိုးဘူး။အေးဟိုပထမကိုဗစ်မဖြစ်ခင်တော့ကဟိုစီစီထိုးတော့တော့လေတအားများတယ်အမဟိုဘိုးကြီးဆေးရမှာတော့ထိုးတော့လေအဲ့တော့တော့အဲ့လိုမျိုးပဲအမအထင်ထားတာဒါပေမဲ့အဲ့ရက်ကထိုးတော့ဟိုအမထိုးရရက်မှာလူနေတာလည်းဖြစ်နိုင်တယ်ညီမလေးဟိုလူငါရောက်ပဲရှိရပေါ့နော်သူတို့ကခုံနေတယ်ချထားပေးတယ်ပြီးတော့ဟိုစီရင်တွင်းတဲ့အချိန်မှာလည်းသူတို့မှဟိုစီစီဟာတွေ့ရတယ်ပေါ့နော်
ရေကုန်ကလေးဆေးရုံကြီးလိုပဲရွှေပြည်သာဆေးရုံမှာလည်းတရက်ကိုဆေးလာထွေသူ50မပြည့်ပါဘူး။၃ရက်မြောက်နေ့အထိကလေးအယောက်60ပဲရှိသေးတယ်လို့ကြာကြာမြင့်မြင့်နေကပြောပါရယ်။အဲ့ဒီအချိန်ထိတချို့ပြည်သူတွေဟာကာဝယ်ဆေးချိုးကန်းနေမှာရောဂါကာကွယ်ရေးအကြောင်းကြိုတင်ပြင်ဆင်ထားရတယ်ကိုမသိကြသေးပါဘူး။
ဒီလိုလိုက်ပါဝင်လာဘူးတို့ဘလို့ဖြစ်ခင်အောင်စီမံထားပါတယ်ဒီကအနေနဲ့လာထိုးတင်ပါတယ်ဆိုရဟာမျိုးတို့အတိပညာပေးတင်တာဒီဒီစော်ရတင်လုပ်တင်တယ်အခုကျတော့ပေါ့နော်တို့သတင်းထုတ်ပြန်တာရောရှိပြီမဲ့တကယ်တော့လေဒင်းထုတ်ပြန်တယ်ဆိုတော့အမားတို့ကတော့ဒီရှိစီတာတို့ဘာလို့မနေရကွာအမားတို့ကမလည်းလုပ်လိုက်တာအများကြီးညားတယ်တလေးလည်းညားတယ်အဲ့ခါကျတော့ဒီကုလကသတင်းကြီးစောင့်ကြည့်တာတို့ဆိုတော့ Facebook ကြီးတော့မှဒီသတင်းကိုသိရတော့ဆိုတာကလေစိတ်အလိုမရှိဘူးအဲ့တော့ဒီဓာိုင်းမှုစိတ်မှုတွေကတခင်တို့လုံထားတဲ့အခြေအနေနဲ့ဒီလိုစိတ်ထိုးစင်မှားတဲ့ဟာမျိုးစိတ်ထိုးလို့ရနေပါလို့ဒီလိုမျိုးပြန်ကြောတာကတော့ပိုကောင်းမယ်လို့အမှားတော့မြင်တာပဲ
သူကရွှေပြည်သာမြို့နယ်ကမဟန်နီပါမြန်မာနိုင်ငံမှာကာကွယ်ဆေးလွှမ်းခြုံနိုင်မှုရာဂိုင်းတုံးဟာ80ရာဂိုင်းတုံးကနေ90ရာဂိုင်းတုံးမှာရှိနေပြီးတော့100ရာဂိုင်းတုံးကနေ20ရာဂိုင်းတုံးကတော့ကာကွယ်ဆေးမရရှိကြပါဘူးဒီလိုကာကွယ်ဆေးချိုးပေးရရက်ပြီးပြန်ဆောက်ရတဲ့အချိန်မှာဒရင်အချက်လက်ရရှိရာအားနည်းပြီးတော့ကာကွယ်ဆေးရရှိသူကလေးတွေနည်းလာနိုင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားအဆင့်ကာကွယ်ဆေးချိုးစီမံချက်ရဲ့အကြံပေးလည်းဖြစ်တဲ့ကလေးတူကုဆရာဝန်ကြီးပမခဒါတာဇောဝင်းက
မြမလင်းတရင်းစာထဲမှာလည်းပါတယ်နိုင်ငံတော်ပိုင်းချပင်းစာထဲမှာပါတယ်နော်ကျွန်တော်ကလည်းဒီကောင်ကိုသူ့ချက်ကာဝယ်လေးလုပ်ငန်းရဲ့ Facebook page မှာလည်းရေးထားတယ်နော်ပြီးတော့စာတင်တဲ့ radio တို့ပါတယ်ကြော်ညာပြီးသားပါအဲ့ဒါတွေကိုသူကဘယ်လိုမှသာလိုက်ဘူးဒါပေမဲ့အများစုကတော့သူ့ချက်လည်းလုပ်တင်တယ်ဆက်လက်ပြီးတော့သူတို့တစ်တစ်နီးလမ်းနေအကုန်လုံးပဲလည်းဒါကိုကြော်ညာပေးပါလိမ့်မယ်
မေလာတတိယပတ်နဲ့နောက်ဆုံးပတ်မှာကာကွယ်ဆေးမထိုးလိုက်ရတဲ့ကလေးတွေအတွက်ဒေသနာမိခင်ကလေးကျေးလက်ကျမကြီးဌာနနဲ့ဌာနခွေမှာပုံမှန်ကာကွယ်ဆေးတို့လုပ်ငန်းတွေပြန်စနိုင်ပြီဖြစ်ပါတယ်။ဆေးရုံတွေမှာကာကွယ်ဆေးပြန်ထိုးပေးနေရကိုရက်ွက်တွေလိုက်ကျညာတာမရှိခဲ့ပေမဲ့အခုဆေးထိုးစုရည်တွေမှာထိုးနှံတိုက်ကြွေးမှနေပတ်သက်ပြီးမေလာနောက်ဆုံးပတ်အတွင်းလိုက်ရနေတာမျိုးရှိပါတယ
်။
ဘူးလူဝင်မဖြစ်ဖို့အတွက်ဆေးကန်းနဲ့ဆေးထိုးစုရတန်းကတနေ့ကိုကလေး90ပဲချိုးပေးမှာမို့စီရင်ကြိုတင်ပေးဖို့ဖုန်းနံပါတ်နဲ့အသိပေးတာရှိလာပါတယ်။ဒါကြောင့်စောဝင်းကတော့မိဘတိုင်းသူတို့ကလေးတွေကိုကာကွယ်ဆေးလာထိုးပေးဖို့မျှော်လင့်နေပါတယ်
။လူနိုင်ငံမှာကာကွယ်ဆေးဘလောက်ထိုးပေးနေနေအထူးပြတဲ့လူတွေရှိနေပါတယ်။နော်အဲ့ဒါတွေကတော့ဥပမာဆိုတော့ဒီသွားလာရေးခက်ခဲတဲ့ဒေသတွေနောက်ဖြစ်ဖြစ်တဲ့နေစစ်ဘေးရှောင်တာဖြစ်တာတို့နော်အဲ့ဒါကဘာလဲဆိုလို့ရှိရင်မြို့မှာနေပြီးတော့လေဒေသမှာစီးရင်မပေါ့ဘူးနော်ဥမာကျူးကျော်လို့ကျူးကျော်လို့ဖြစ်တဲ့လူတွေပေါ့အဲ့ဒါတွေအကုန်လုံးအတွက်ဒီကျွန်တော်တို့ကအင်မတန်ဟိုရင်လေးပါနော်အဲ့ဒါတွေကကျွန်တော်တို့အဲ့လိုလူတွေကိုအားလုံးသွမ်းချုံမိအောင်ဆိုးပေးဖို့ဒီကျွန်တော်တို့ဥတည်ရတဲ့အချက်ဖြစ်ပါတယ်ပုံမှန်လေးနဲ့ဒီအိမ်မှာနေရလိုက်တာမရှိဘူးတကောင်ချင်းမဟုတ်ဘူးဒီမှာမရှိဘူးလို့ကိစ္စမရှိပါဘူးဘယ်လိုလဲကာဝယ်လေးထိုးခြင်းအဲကာဝယ်လေးထိုးရမယ့်ဌာနတွေသွားပါနော်ထုတ်ပေးပါလိမ့်မယ်
ဂျွန်လာမှာရက်ခွက်စီထိုးစုရက်တွေမှာကာကွယ်ဆေးလာထိုးမဲ့ကလေးဦးရေဟာဧပြီလနဲ့မေလမှာမထိုးလိုက်ရတဲ့ကလေးတွေပါပါဝင်ရင်ပုံမှန်ချက်3ဆလောက်များနေနိုင်ပါတယ်။ဒါကြောင့်ကာကွယ်ဆေးထိုးစုရက်ကိုသွားမဲ့သူတွေအတွက်မခင်ပြပြကအခုလိုအကြံပေးထားပါတယ်
။စီထိုးမဲ့ဆိုရင်ကြိုပြီးတော့ဒီကင်းသွားလို့ကြိုပြီးတော့အရင်တယောက်ကအရင်သွားပြီးတော့ဆေးရုံသွားပြီးတော့ပြပြီးသွားမှဒီမှာအမားတို့ကြတော့ပါမတရက်ပေါ့လို့ပါမယ်အမပါလိုက်သွားတယ်ပထမတည့်ရက်မှာလေလိုက်တော့မထိုးရဘူးအဲ့ရက်မှာမထိုးရမနဲ့အပြန်လိုက်ရတော့ โอเคแล้วเป็นมาแล้วปะเนาะโหดีๆเอานี่ไปแล้วตั้วไปแล้วมาอีตั้วสุมานะล่ะกูก้าวเลยปะ
ကောင်းဝဲစေးမရလိုက်ဘူးဆိုရင်ကလေးတွေမှာအပြင်းချင်တာမကျန်းဖြစ်တာနဲ့အသက်စီဆုံးတဲ့အထိအနေရှိနိုင်ပါတယ်။ဘာမောခထထဆုံးဝင်းကတော့ဆင်းရဲကြကောင်းဝဲမယ်ဆိုရင်ကိုဗစ် -19 ကြောင့်ဖြစ်လာနိုင်တဲ့အနေရကကောင်းဝဲစေးမရလိုက်လို့ဖြစ်လာနိုင်တဲ့အနေရချက်အတော်လေးနည်းရလို့သုံးသပ်ချပါတယ်
။ကောင်းဝဲစေးရောကိုဗစ် -19 ရောအတူတူတော့အနေရရှိတာပဲ။ဒါပေမဲ့ကျွန်တော်နိုင်ငံမှာဒီလောက်အများကြီးဖြစ်နေတာလည်းမဟုတ်ဘူး။ဖြစ်တဲ့လူများတိုင်းကိုလည်းကောင်းကောင်းလိုက်ပြီးတော့ရှာလို့ရတယ်ပေါ့နော်အဆက်ဆက်ကိုရှာလို့ရသေးရတော့ community transmission လို့ခေါ်တဲ့လူလူတွေကူးစက်မှုတော့မရှိသေးဘူးလို့ယူဆတယ်ဒါကြောင့်လည်းကျွန်တော်တို့ဒီလုပ်ငန်းလေးကိုပြန်စတာပါအဲ့တော့ဆိုလိုတာဒီပြင်ယောဂလေးအတွက်လည်းအဝယ်လေးတွေအချိန်ကြီးရဖို့အရေးကြီးပါတယ်ဒါကြောင့်မို့ဒီပြင်တော်တဲ့ဒီကျမကြီးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းဒါစပီကာလိုက်တာပြီးတော့ပြင်ဆင်ဖို့အကာအကွယ်ယူစင်လာကြည့်သွားထုတ်ပါဒီစပူလာလာကအင်မတန်နေပါလေနော်အကျိုးရှိနိုင်ပါလေ
အခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်နေပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတော့အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုးအတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဖျောက်နှာဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနှာဆင်နိုင်ပါတယ်ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hero Zero ကဥပောင်းတက်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ကြားအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်လေးကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus ကောင်းတို့ပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
် VOE မေးခွန်းတင်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လင်းဦးပါခင်ဗျာအခုတော့ COVID-19အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတရားရည်လိုင်းစီစဉ်စာတင်ဆက်ပေးသောမဲ့စီနီဆွေးနွေးရေးစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်တော်စုမှဖြစ်ပွားနေတဲ့ဆန္ဒပြပွဲရဲ့နောက်ကွယ်မှာအကြောင်းရင်းငံတွေဘာတွေရှိနေသလဲပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရရဲ့ကိုက်တွယ်ပုံတွေဟာနှီးမှန်လက်မှတ်ဖြစ်ရလားတင်ငန်းစာယူစရာဘာတွေများကျင့်ခဲ့ပါသလဲဆိုတာတွေကို VOA မြန်မာပိုင်းအစီအစဉ်အဒီတာဦးကျော်စန်းသာနိုင်ငံရေးကိစ္စဒေါက်တာတင့်ဆူရုံးနဲ့စီရင်ညဆွေးနွေးရေးစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
โอเคမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးကမှာတော့အမေရိကန်ပြည်သူ့မှာဆန္ဒပြပွဲတွေဖြစ်နေရတဲ့အကြောင်းရင်းငံတွေနဲ့ပြဿနာကိုအစိုးရရဲ့ဒီဖြစ်ရှင်းနည်းနဲ့ပတ်သက်လို့ဝေဖန်စရာဖြစ်နေရတဲ့ကိစ္စတွေကိုဆွေးနွေးတာမှာဖြစ်ပါတယ်ကျွန်တော်နဲ့အတူဆွေးနွေးသွားဖို့ဒီကိစ္စတွေကိုအနည်းငယ်စောင့်ကြည့်ခဲ့ခံနေပြီးတော့ VOA မြန်မာပိုင်းအစီအစဉ်တွေမှာတင်ပြပေးနေတဲ့အကြီးတဲ့အရေးကြာဦးကျော်စန်းသာအမေရိကန်ခြေဆိုင်နိုင်ငံရေးကိစ္စဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါရယ်ဆရာဦးကျော်စန်းသာဆရာဦးတင့်ဆွေမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာမင်္ဂလာပါ
မင်္ဂလာပ
ါโอเคဆိုတော့အရင်ဆုံးကျွန်တော်ဆွေးနွေးစီရင်တာကတော့ဒီဖြစ်ရတဲ့ပတ်သက်တဲ့ဒီနောက်ကန်အကြောင်းရင်းဖြစ်ရတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒီရဲတပ်ဖွဲ့ကဒီဖမ်းတဲ့အချိန်မှာဒီလူမဲမျိုးသားjudge flight ဒီတေးဆုံးတဲ့ဖြစ်ရကနေဆက်လိုက်တဲ့ဆန္ဒပြပွဲရဟိုအခုဆိုတဲ့တရင်တစ်ပတ်ကျော်လာနေပေါ့လေဆိုတော့ဒီရဲတပ်ဖွဲ့ကဖမ်းတဲ့အချိန်မှာဒီလမ်းပေါ်မှာနောက်ပြန်လက်ထက်ခတ်ခံထားတဲ့ flight ရဲ့ level ကိုဒီရဲရရှိတဲ့ကော10မိနစ်ကျော်ကြာအောင်ဒီဒုနဲ့ထောက်ထားနေပြီးတော့နောက်ဆုံးဒီတေးသွားတဲ့ဖြစ်ရနဲ့ပတ်သက်လို့ ဗီယူနဲ့တကွမြင်တဲ့လူတွေကမခံမြဲနိုင်ဖြစ်ပြီးတော့ဆန္ဒပြခဲ့ကြတဲ့ကိစ္စတော့လက်တလုံးအကြောင်းရင်းလို့ဆိုရမှာပေါ့ဒါပေမဲ့တကယ်တော့ဒီလိုမကျင့်သက်စရာဖြစ်ရတဲ့အကြောင်းရင်းတွေကအရင်ကလည်းရှိနေလို့ပေါက်ကွဲလာတာလည်းပါပါတယ်ဆိုတော့ဒီအမေရိကန်လိုဒီမိုကရေစီစနစ်ထွန်းကားတဲ့နောက်ဖွံ့ဖြိုးတိုးတက်မှုတွေမှာလည်းထိတ်ဆုံးမှရှိနေပါတယ်ဆိုတော့တိုက်ပြည်မျိုးမှာဒီလိုယူဆအကြီးတန်းနဲ့ဖြစ်ရမျိုးတွေဖြစ်ရတာကအဓိကဘလို့နောက်ခံအကြောင်းရင်းတွေရှိနေတယ်လို့များနားလည်ထားသလဲဆရာဦးကျော်စံကဟု
တ်ပါတယ်ဆိုတော့ George Floyd လောလောဆယ်ဖြစ်စွန်းရတဲ့ကိစ္စကတော့ဟာလက်တော့အကြောင်းရင်းပေါ့ဗျာ Can't this cause for နောက်ခံအကြောင်းရင်းကိုကြည့်မယ်ဆိုရင်တော့နည်းနည်းစီစီတရားလေးရရှိပါတယ်ဒါပေမဲ့နောက်ခံအကြောင်းရင်းရဲ့အဓိကကဘာလဲဆိုတော့ American ပြည်အောင်စုမှာလူမျိုးရေးခေါ်ရမှုအသားရောင်ခေါ်ရမှုတရားဥပဒေအရမရှိပါဘူးအဲ့လိုပြောလို့ရောက်ဘာရရှိတယ်ဆိုတော့ rules အရာအဲ့ရကိုအကောင့်တွေပေါ်တော့လုပ်ပုံကိုင်ပုံလုံးကြီးကိုင်ကြီးမှာပေါ်လာပါတယ်ဒါဟာအဓိကအခြေခံအကြောင်းရင်းဖြစ်ပါတယ်ဘိုးလုံးတွေက transmit ကစဉ်းစားလာတော့ American ပြည်အောင်စုဖြစ်ချောင်းတယ်ဆိုလို့ရှိရင် Africa ကကျွန်မျိုးသူရဲ့စကြဝဠာကခိုင်ဖို့အတွက်ခေါ်လာခဲ့ကြတယ်ဒီကကတော့ပြတ်မှဆင်းစီတယ်အဲ့လို transmit ရတယ်ပြတ် transmit ဟာနောက်ပိုင်းမှာလုံးဝဖြစ်သိနေပြီဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာလည်းဒီလိုအသားရောင်ခွဲကြမှုလူတန်းသူခင်ပြီးလို့ဆွဲတိုက်ပွဲပေါင်းများများတော့ဖြစ်ပြီးတော့တန်းသူခင်ပြီးခဲ့ပါတယ်။နောက်ဆုံးပြင်ခံလို့ဖြစ်ဆင်းဒေါက်တာမတ်တင်လူသာကင်းရဲ့တူဘာမှန်းသူကွယ်လွန်သွားပြီးနောက်မှာပူပြီးတော့ဒီဟာကိုဥပဒေအရအာဏာညီမျှမှုဆောင်လုပ်လာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီဥပဒေကိုအကောင့်ထဲပေါ်တဲ့ law enforcement တရားစီရင်ပေါ်ဥပဒေအကောင့်ထဲပေါ်တဲ့ရဲလို့ပါဘူး။အဲ့ဒီလူရဲ့ကင်ကွယ်ကုန်ကင်ကွယ်နီးကွယ်လဲပါတယ်။အဲ့ဒါအဓိကအကြောင်းရင်းဖြစ်ပါတယ်။ဆိုတော့အဖြစ်ချုပ်ပြရရင်တော့ကျေကဥပဒေအရာတော့ဒီစာညမှုစီရမယ်လေအဲ့ဥပဒေကိုအောင်ထောက်ပါရဲ့ rules တွေမှာပွဲနေရဲ့ရဲတချို့ရဲ့လူတိုင်းဘူးအဲ့ကြောင့်ညဖြစ်ရဲလို့ကျမ်းမြင့်ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဟုတ်တယ်ဆိုရင်လည်းဆွေးနွေးပါဦးခင်ဗျာဒီအမေရိကန်မှာလာမကောက်ဘူးဆိုရင်ဒီပြည်ပနိုင်ငံတွေအထိမှာပါဒီပြန်ခဲ့တဲ့ဒီဆန္ဒပြပွဲဖြစ်ရတာဘလို့နောက်ကန်အကြောင်းရင်းတွေများအဓိကရှိနေလို့လဲဆရာ
ဟုတ်ကဲ့ခင်ဗျာအခုဘယ်နဲ့ပြည်တော်စုကိုချစ်ပြပြီးစတင်ခဲ့တဲ့ဒီဆန္ဒပြမှုတွေဟာအခြေခံရခုနဆရာဦးကျော်သာဆန္ဒဆွေးနွေးသွားတယ်ဟုတ်ကျွန်တော်တို့ဒီနေနိုင်တဲ့လူသဘောဝမှာတိုးတက်ပြောင်းလဲမှုတွေဘလောက်ရှိရှိအခြေခံကြတဲ့အဲလူတွေရဲ့အတ္တစိတ်အဲကိုဟာကိုမျိုးကိုပါကကိုအဲလူရဲ့သဘောကတော့ဘယ်တော့မှအမှန်ပေါ့အဲ့တော့ကျွန်တော်တို့စိတ်ရှိနေတယ်စိတ်ရဲ့ခါမှာပူချာသူတွေကံဒီဆိုတော့ဥဒေပြုမှုတွေဒီကျွန်တော်တို့ဆောင်ရွက်ကြအောင်ပေါ့ဆက်ဆောင်ရွက်ကြအောင်ပေါ့အခုထိတ်ဆုံးရောက်နေတဲ့နိုင်ငံတော်ကတော့ဆိုးတိုးပေါ်ပါအဖြစ်နေတော့ကျွန်တော်တို့လုပ်ရတဲ့အများကြီးရှိတယ်ဆိုတာကိုပြတာပေါ့အမေရိကန်ပြည်အောင်စုကရက်တက်ဖွဲ့လုပ်ပုံကိုင်ပုံဒီကျွန်တော်နိုင်ငံနဲ့တော့မတူဘူးပေါ့နော်တခြားနိုင်ငံတွေဒူးမဲ့မချင်းခွင့်ရကျွန်တော်တိတော့အိန္ဒိယနဲ့လည်းမတူဘူးခင်ဗျအဲ့တော့ဒီမှာကသူတို့ကသူတို့ကိုသူအကောင့်ကအကောင့်ဝင်ယူမှုကတည်ပြီးတော့ပုဂ္ဂိုလ်ကြီးဒါအပြည့်ဝဟမ်သူတို့ဘက်ကသူကတော့အဲတပ်ဖွဲ့ကြီးပေါ့အမေရိကန်ပြည်အောင်စုမှာအဲ့ဒါတစ်ချက်နောက်ဒုတိယတစ်ချက်ကတော့အသားရောင်ခွဲခြားရေးလို့ပြောရမယ်ဒီအမေဟိုအာဖရိကနွေဘောအမေရိကန်ဒီဂျူဒီဒီကိုတည်နေတဲ့သမတ်တော်ဆက်ဆံကြောင့်ပူဆိုးတယ်လို့ပြောရင်တော့ငင်းလို့ကိုမရနိုင်ဘူးသာသူတမ္ပါမိတဲ့ခင်ရာသမ္ပတ်ခုနာနေရဲ့လိမ့်စ်အတွက်မှာရဆွန်ရတာကြီးနေသူမဲ့အညာကအကုန်တော့မဟုတ်ဘူးနော်အများစုကဒီတမ္ပါရဲ့ဆောင်ရမှုတမ္ပါရဲ့ရက်ကြည့်မှုတွေတော်တော်လေးသဘောမကျကြဘူ
းအခုဆိုလို့ရှိရင်ဆန္ဒပြပွဲဖြစ်နေတာဟိုတရင်တစ်ပတ်ကျော်လာတဲ့အထိအချိန်ကြီးလည်းမကျော်သေးပါဘူးဆိုတော့ဒီလူမဲ့မျိုးသားတည်ဆုံးတဲ့ဖြစ်ရမှာဒီကတောင်းဝန်ရှိရဆိုပြီးဆွဆွထားတဲ့ရဲရရှိပေါ်ဆွေးထားတဲ့အမှုလေဒီတစ်ပတ်ထဲမှာပဲအဆင့်တိုးလိုက်တာရှိပါတယ်။နောက်ပြီးခင်းဖြစ်တဲ့အချိန်မှာရှိနေတဲ့ဒီ channel ရဲ့တက်ဖို့ဝင်သွားတော့ကိုလည်းအားပေးကူညီမှုတွေနဲ့ဖက်စီရေးယူရရှိပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲဆန္ဒပြပွဲကြီးကတော့ရော့မသွားသေးပါဘူး။ဆိုတော့ဘာကြောင့်လဲဆရာဦးကျော်စံကဆွေးနွေးပါဦးခင်ဗျာ။တို့ဒီဆန္ဒပြတဲ့သူတွေဘက်ကဘာလို့လူလားနေလို့စက်ပြီးတောင်းဆိုနေရလို့နားလည်ရလဲခင်ဗျာ
။ဆိုတော့ပြောရရင်အဲဒီခြေကံပေါ်ဟမ်းရုပ်ရည်ရည်ညံ့ညံ့ညကျတရားဥပဒေအရတန်းနာညမှုစီမံလေလူ့ဘုံကိုင်ဘုံပေါ်ဟာရဲဆိုတာနဲ့ပတ်သက်နေပါတယ်အဲ့ဒီကိစ္စကိုသူကပြင်ဆင်ချင်တာအဓိကဘာတွေပေါ်ဟာနေလဲဆိုတော့မာချင်ရဲတွေဟာဒီကိစ္စတွေမကပါဘူးအာစင်ကြီးဘုံမှာနေတဲ့လူမဲရက်ွက်တွေတချို့ကိစ္စတွေကိုရဲပြတ်တက်ကြီးမဆိုင်ဘူး
်ဒါပေမဲ့လူကျူရက်ပက်တွေဆိုရင်တို့ပူပြီးယူဆက်တယ်ဆိုအဲ့လိုနိုင်စီမှုတွေတွေ့ရပါတယ်နောက်ပြီးတော့ဒီမဲ့တွေကပညာရေးသူတို့ရက်ပက်ကြီးရဲ့ပညာရေးချင်းတောင်းအစွန်းသားဟာလည်းလူကျူတွေအများစုနေထိုင်တဲ့ရက်ပက်ရဲ့ပညာရေးတောင်းအစွန်းသားလည်းမကြည့်ဘူးဆိုနေသူရဲ့ကျန်းမာရေးစမ်းသပ်မှုလည်းဘာဟာမှုရှိရဲ့နောက်ပြီးတော့ဒီအခုကတ်ဆူဘေးစိုးတွေဆိုက်လာရပေါ့အခုကြုံရတဲ့ကိုရိုနာဗိုင်းရပ်စ်တက်နာလို့ကိစ္စမျိုးဖြစ်လာရင်အဲ့ဒီကိစ္စကိုပြန်ပူပြီးခံရတဲ့ဘိုးဘော်တွေကဖြစ်တဲ့ကြီးကတော့လူမဲတွေဖြစ်နေတာပြန်သွားဖြစ်ဆိုတော့ဒီကိစ္စတွေဟာအခုဒီအမှုကိစ္စတစ်ခုရဲ့ပြီးသွားရင်လည်းတက်တယ်ဘာမှမဖြစ်ပါဘူးဒီအရုပ်ကတော့ဘာဖြစ်ဖြစ်ဆိုင်အောင်ဆက်လက်ပြီးတော့တောင်းဆိုကြရတာဖြစ်ပါတယ်ကျွန်တော်ကတော့အကြံပေးအဲ့လိုနားလည်ပါတယ်ဆိုတော့ဒါဟာအဲ့ဒီကိစ္စကိုဖြစ်ပြဖို့ဖြစ်ဆိုရတာကပြီးတော့တာဝန်ပြုလို့ဆောင်တဲ့တိုင်းကြာချီသူတို့ဆက်ပြီးတော့ဒီဟာကိုလုပ်မိကြလိမ့်မယ်တမင်လျှောက
်ဟုတ်ကဲ့ဆိုတော့ဒိုင်းတက်လက်စာရဲ့ဆရာဦးကျော်ဇန်တော်ဆွေးနွေးစေချင်တာတော့အစိုးရရဲ့တုံ့ပြန်မှုအပိုင်းပေါ့နော်ဒီဆန္ဒပြပွဲရင်းနဲ့တူဟိုလူရဖြစ်စီတဲ့ဖြစ်ရတယ်လဲတွဲပါလာတွေ့ပါရဲ့ဒီနေရာမှာဒီအာဏာရှင်ဘက်ကတရားဝင်စုံမှုရေးအတွက်ဆိုပြီးဒီညမထွက်အောင်မိတ်တွေထုတ်တာတွေရှိရဲ့နောက်အရင်တက်တွေကိုအရေးပေါ်ခေါ်တာတွေရှိရဲ့ဆိုပြီးတမတ်ထရန့်ကူလည်းလေဒီပြည်နယ်အုပ်ချုပ်ရေးမှုတွေကိုင်တွယ်တာတွေပြောင်းလို့နဲ့မနိုင်စစ်ချက်တောင်လွတ်ပြီးတော့နှိမ်နှင်းမယ်ဆိုပြီးသတိပေးတာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့ဒီလိုညီညီချင်းချင်းဆန္ဒပြရသလိုနှိမ်နှင်းတာမျိုးတွေဟိုဒီအုပ်ချုပ်ရေးမှုတွေအပါအဝင်ဒီလက်မခံကြတဲ့အတန်တွေလည်းထွက်လာပါတယ်။ဆိုတော့ဒီအစိုးရရဲ့ကံတွေပုံတွေကလက်တွေ့မှာအခုတွေ့ရသလောက်ထိရောအောင်မြင်မှုရှိရလားဆရာဦးကျော်တာဘယ်လိုသုံးသပ်လို့ရလဲခင်ဗျာ
။ဘူးလောလောဆယ်မှာဒီကိစ္စကြီးလဲမသွားသေးဘူးဆိုတာကိုကြည့်ရနဲ့ကိုယ်ဆိုင်ကအစိုးရရဲ့ကံတွေကဒီကတ္တနာဇင်းနေကိုဖြစ်စင်းနေနေရမှာလည်းပဲအောင်မြင်ချက်မရှိဘူးလို့ဒီလက်တော်အကြံကြီးကိုပြင်ပေးနေနေရမှာလည်းအောင်မြင်ချက်မရှိဘူးလို့ဆိုတာပေါ်ရင်သင်ချမ်းတယ်ပါတယ်။အဲအောင်လဲဆိုတော့ဒီကအင်းကြီးကဒီတိုင်းဒီမှာကသမတ်တယောက်ထဲအနာရှင်နိုင်ငံမျိုးမလို့လွတ်လိုက်ဆိုပြီးတော့အင်းရောင်းဆောင်တယောက်ထဲအမင်းကြီးတာကိုသူလိုက်ရောက်ကြရမှာဖြစ်ပါဘူး။ဒီနေရာမှာဒီနေရာရဲ့အဥပဒေရှိရဲ့ဒီနေရာအုပ်ချုပ်ရေးမှုကလည်းပါတီချင်းဒီမှာဒီမှာဆက်ဆံရသူဒေသတွင်ယူဆနဲ့ဘိုးဆိုရယ်ယူဆနဲ့ကိုလည်းမြင်ရှိရဆိုတော့ဒီကိစ္စတွေမှာလည်းပဲဒါတွေလည်းပဲတစ်စိတ်တူတာအပြင်ပါဝင်ပတ်သက်နေပါတယ်ဆိုတော့အဲ့ဒီသမားရဲ့အင်ဂျယ်ကမှလည်းဒါပြီးမှလုံးနေပြီအဲဆင်းရင်ကြဲဒီလိုရတော့အဲ့လိုပြချကြပါဘူးအားလုံးစစ်တပ်ကိုခေါ်ပြီးတော့နှင်းနှင်းဖို့လိုလေစစ်တပ်ဟာဒီထက်မှာဒီအမျိုးကိုလုဆရာမဟုတ်ဘူးဆိုတော့အဲ့ဒီစစ်တပ်ရဲ့အကြီးအကဲတွေသမားတပ်ဝေးပြီးယူတာဖြစ်တာတကယ်တော့သမ္မတရဲ့ဒီအမေရိကန်ပြည်ထောင်စုစစ်တပ်ရဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုစစ်ဘုတ်တို့ပြောတော့နားမလည်မှာမဟုတ်ပါဘူး။ဒါကဒီအကြီးအကျယ်ကဖြစ်နေရတယ်။ဆိုတော့အဲ့ဒီလူတွေကိုထိုင်ကချောက်ကြနေရတယ်။ကောက်ကွေးဝင်ကြီးတော့မြေဘုံကြုံကြီးတွေကအစားအမြတ်လက်ရှိဝင်ကြီးရလဲကြောတယ်ဆိုတော့သမ္မတကတော့အလုံးစုံပြောတဲ့ကိစ္စလေးရှိပါရဲ့။နောက်ပါသမ္မတရဲ့လုံလုံကြီးအတွက်ဆိုပြီးတော့ဒီညတော့ဆန္ဒပြနေတဲ့လူတွေအတင်းအဓမ္မအကျံဖက်ပြီးတော့အကျံဖက်တယ်ပြောမှာလေ။ယုံရင်ကြာဒီနားဆုံးပြီးတော့ဖြည့်ဆင်းတာလေးဒီဒီဝေးစင်ကြတာရှိရဲ့ဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီအများကြီးပြောရဖြစ်နေတာအမှန်ပါပဲဒီစားကိုမကျေနပ်ကြတာလည်းပါပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးတဲ့ဆွေညီလေးဆွေနေစေချင်ပါတယ်ခင်ဗျာဟိုတော်မီတော်တော်ချောင်းလက်ကမောင်းခတ်ဆိုလို့ပေါ့လေဒီဆန္ဒပြပွဲပေါ်လေချင်ပါဖြစ်မောင်းလို့ရတယ်လေတွဲပါလာတာတော့သိကြပါတယ်အထူးသဖြင့်ဒီစောပိုင်းဆန္ဒပြပွဲမှာဖြစ်လို့ဖြစ်စီလုပ်တဲ့အတွက်ဒီကာယယောဂနဲ့ငဘဝမှာဒုက္ခရောက်နေတဲ့စီဝိုင်းလုံခြုံရေးဆိုရင်လည်းနှခါနာဖြစ်တာတွေကြုံရပါတယ်ဆိုတော့ဒါပေမဲ့ကိုတော့ချင်းကြီးကအစာပိုင်းတော့မစိုးတော့ပါဘူးဒီဝါရှင်တန် DC မှာဆိုရင်လည်းဒီမျိုးတော်ဝင်ကညမထွက်အောင်မင်းကတော့မှပြန်ရောက်သိတာရှိပါတယ်ဆိုတော့ဟိုဆရာဦးတဲ့ဆိုရင်ဒါကဒီအင်အားပြလိုက်လို့ဒီဖြစ်မောင်းလို့ရတဲ့ရော့သွားတာလားဒါမှမဟုတ်အင်အားသုံးဖို့လိုတဲ့ချင်းမျိုးတွေတကယ်ပဲရှိခဲ့တယ်လို့ပြောနိုင်သလားဆရာဦးတဲ့ဆိုရင
်တလို့ဗျဟိုကိန်းတွဲဖြည့်ရှင်းမှုလိုအပ်ခဲ့တယ်ဆိုတာကတော့ဘယ်သူမှညင်းလို့မရဘူးခင်ဗျာဒါသမတာစပြီးတော့နောက်တစ်ခါဒီကဘာနာလေးကြည့်ပေါ့နော်သူတို့ဖိုက်တို့ဖြည့်ရှင်းမှုအထူးသဖြင့်တော့ရေတပ်ပေါ့နော်သူတို့လူပဲလို့သူတို့ဖြစ်တာပါလူတို့ရဲ့သဘောကတော့ခုနပြောသလိုဟာတော့ကြောင်လက်ခမောင်းခတ်ဆိုတာကတော့ဖြစ်တဲ့ဖြစ်တာလည်းရှိတယ်အဲဒီနေရာမှာဟိုကျွန်တော်တို့နိုင်ငံအခြေအနေနဲ့ပြန်ပြန်ပြီးကျွန်တော်အများအားဆင်းလာဦးထောက်ပေါ်88တုံးကအာတော့ကြောင်လက်ခမောင်းခတ်ရှိတယ်လို့အလားတူအာနာပိုင်းနေရာနေပြီးတော့အဲ့လိုဖြစ်အောင်အယုံချိုးအောင်လုပ်ခဲ့တာလေပုံမှန်ပြမှာရှိသို့တော့ဒီနိုင်ငံကတော့အခုဖြစ်ပြက်ကအဲ့လိုပါစစ်ကိုတော့ကြောင့်ဟိုဖြစ်ချင်တဲ့သူတွေနဲ့အာနာပိုင်းရဲ့အားနည်းမှုကြောင့်ဒီလိုယုံချိုးကြီးတန်းဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့
โอเคကျေးဇူးပါဆက်တော့ဟိုဆရာဦးကျော်ကနားထောက်ပြသွားတဲ့ဒီချက်ကိုလည်းဆရာဦးတက်ဆီကိုဆွေးနွေးစေချင်ပါတယ်ခင်ဗျာဟိုဒီသမနာထရန်ဒီအင်အားသုံးဖို့ပြောတဲ့ကိစ္စရဲ့အပိုင်းနဲ့ပတ်သက်လို့ပေါ့နော်ဒီဟိုလက်ရှိကာဝေးဝန်ကြီးကဆိုရင်လည်းဒီလိုသမနာပြောတဲ့စစ်တပ်သုံးဖို့ကိစ္စသူမထောက်ခံလို့ဆိုပြီးပြောသွားတယ်နောက်ဒီသမနာထရန်အစိုးရလက်ထက်မှာပဲကာဝေးဝန်ကြီးကိုတာဝန်ယူသွားတဲ့ဒီ James Mattis ဆိုရင်လည်းဒီအစိုးရလိုရဲ့ကိုပြင်းပြထန်ထန်ဝေဖန်တာရှိပါတယ်ဒီဆိုတော့ဒီအစိုးရရဲ့ဒီခေါင်းဆောင်မဲ့လိုရဲ့တွေကိုပြောစရာရှိရင်ဒီလိုအားမနာနဲ့ပြောတဲ့အလေးထားတွေကတော့ဟိုနမူနာယူစရာလည်းကောင်းပါတယ်နောက်ဒီချိန်နဲ့မှာပဲဒီဆရာဦးကျော်ကပြောတော်ရဲ့အထဲကနောက်တစ်ချက်ပေါ့နော်ဒါကတော့ဒီသမရအင်အားသုံးဖို့လိုရရင်အဲဒီ1809ခုနှစ် Insurrection Act ပေါ့နော်ဆိုမှလို့ပြောရတယ်ဒီတောင်းကျမ်းသူနှိမ့်နေဥပဒေလိုမျိုးပေါ့ဒီလိုဥပဒေမျိုးတော့တောင်းကောင်းတောင်းမယ်ဆိုပြီးပြောပါတယ်ဒါပေမဲ့ဒီပြည်နယ်အစိုးရတွေဘက်ကတော့ဒါတွေကိုလက်မခံနိုင်ဘူးဆိုတဲ့သဘောထားတွေထွက်လာပါတယ်ဆိုတော့ကျွန်တော်ဒီ American မှာဒီသမရအနေနဲ့လုပ်ချင်တဲ့လို့လို့မရနိုင်တဲ့အထင်ကုတ်တွေကဘာညာရှိရလို့များဆရာဦးတင်ဆွေနေနေရောနားလည်ထားလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမေရိကန်ပြည်အောင်စုရဲ့ပေါ်စီအုပ်ချုပ်ပုံအခြေခံဥပဒေကဖက်ဒရယ်စနစ်ကိုအခြေခံထားတယ်။အဲဒီတော့မဟုတ်နဲ့ဟာဒီနေဒီရဲ့ကွာဟာမှုတွေမတူညီမှုစဉ်းစားချက်ရောလိုအပ်ချက်မတူညီမှုတွေကိုထိန်းချုပ်တဲ့နေရာမှာချုံ့မွေအောင်လုပ်တဲ့စနစ်အကောင့်တစ်ခုဖြစ်ပါတယ်။သို့တော်လည်းလက်ရှိသမ္မတဒေါ်နယ်ထရန့်ဟာအင်တာမနှုတ်ဆောင်ဈေးမှုမထိန်တဲ့သမ္မတလူမျိုးဖြစ်ပြီးဘာနဲ့ရအောင်လုပ်ရဆိုတဲ့ဒီစီးပွားရေးသမားစဉ်းစားချက်ပေါ့။ကနေ့ကစစ်တပ်ခေါ်လိုက်တဲ့ဆိုတဲ့စဉ်းစားချက်ဟာဒီကနေ့ဆိုရင်ဒီဘက်လုံးတဲ့ဒီတရားရဲ့စဉ်းစားချက်ဖြစ်တယ်။မရရအောင်လုပ်နေတာပါ။နော်။အဲ့မှာတကယ်ထိကွတ်ထားတဲ့စစ်ကောင်ဥပဒေနဲ့အာဒီနယ်ဒေသအဒီနယ်အလိုက်ရှိတဲ့လောက်ပိုင်းကိုဒီကိုကျော်ပြီးတော့သူကပြောဆိုတယ်ဖြစ်ပါတယ်။အဲ့တော့သူလုံးချန်နိုင်လေလုံးလို့ရမှာတော့မဟုတ်ဘူး။သူအပြောမတတ်လို့ဟာဒေါ်လာချွန်နေတဲ့သူဟုတ်လေ။ဒီလူတို့ဟာပို့ပြီးတော့မှအဲဒီဖြစ်ဖြစ်နေတဲ့အပေါ်မှာအဲဖြစ်ဖြစ်တဲ့လူတွေတက်တာပို့တိုက်သွားပြီးတော့ဒီသမ္မတရဲ့ကံတို့ဖြစ်ရှိမှုနေရာတည်းနှုတ်တော့အဖြစ်ပြောဆိုမှုတွေကြောင့်ပို့ဆိုးသွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးကျော်ဆန္ဒခင်ဗျာဒီကိစ္စရဲ့နောက်ပတ်သက်လို့ပေါ့လေဒီဘက်ထဲမှာပဲသမ္မတဟောင်းဘရက်ကူပါမှာလဲ online ကနေဆွေးနွေးကတခုလောက်သွားတာတွေ့ပါတယ်ဆိုတော့သူပြောသွားတဲ့အထက်မှာတော့ဒီလူလူချားမှာအပြောင်းလဲလူလာနေရတယ်နောက်အထူးသဖြင့်လူငယ်ချားထဲမှာအပြောင်းလဲလူလာတဲ့ဆန္ဒကြီးထွားနေဆိုတာမျိုးပြောတာပါလေ။ဟိုအခုဆိုရင်လည်းအခုကျွန်တော်ဒီတိုက်ခတ်ဒီမိုကရက်တစ်ဘက်ကလည်းဒီရဲတပ်ဖွဲ့ပြင်းပြောင်းလဲဥပဒေချင်းပြကိုလွတ်တော်မှာတင်မယ်ဆိုပြီးပြောနေပါပြီ။ဆိုတော့ဆရာဦးကျော်ဆန္ဒဒီလက်ရှိဆန္ဒပြလှုပ်ရှားမှုတွေနိုင်ငံရေးအခင်းချင်းတွေကနေအနေဆုံးအဆင့်ပေါ်လေဘလို့အပြောင်းလဲတွေကိုဥတည်နိုင်လဲလို့များအောင်ခံမှန်းမိလဲခင်ဗျာ။
ဒါအဲဘရက်ဩဘားမားပြောတဲ့အချက်ကြီးကဒီတိုင်းကသဘောတရားပါတယ်ဒါသူတချင်းဒီမယ်ရီကပြီးပြီးတော့သဘောတူတက်ကြရင်းမျိုးဖြစ်မှာလေအဲဒါဆိုတော့အခုချစ်တဲ့အကြာမှာလည်းပဲဒီမယ်ရီကပြီးပြီးတက်တက်ကြွားရှိပါတယ်ဒီချူပါဝင်တဲ့အဲဒီဆန္ဒပြဝဲမှာအဲဒီတွေတက်ချူဒီမယ်ရီကတက်တက်ကြွားရှိအောင်အင်မတန်အားရစရာကောင်းတယ်လို့ပြောရပါမယ်ဒါမှမဟုတ်ဒီပြည်ကိုပြင်လာတော့သွတ်တော်ကပြန်မှဖြစ်ပါတယ်ကွန်ဂရက်ကအကြကြက်ဒီလိုအလုပ်ပြန်မယ်ရတာဖို့ပြန်မယ်ဒါပေမဲ့ဒီနေမှာလည်းဒီနေလိုက်ကြည့်ကြလဲရှိပါတယ်။ဟိုအောက်ခြေသိကီဘိုးဖက်ဒရယ်ကဥပဒေပြောင်းကွန်ဂရက်ကဟိုအောက်ခြေသိကီပြောလို့တခါတစ်ခုတကြိမ်မှာမဖြစ်နိုင်တဲ့အကြိမ်ရှိပါတယ်။အဲဒါဒီနေရတာဖွဲ့တကယ်တော့ဒီနေအစိုးရရဲ့လက်အောက်မှာရှိတဲ့အကြိမ်ဖြစ်ပါတယ်။မရတဲ့ concept ဒီရတာဖွဲ့ဖက်ဒရယ် FBI နဲ့မကြည့်တော့ဘူး။အဲဒါအခုအစ်စာရီမှာကြတော့ပြည်နယ်ရဲတပ်ဖွဲ့ရဲ့လုံမီကိုင်းနဲ့ပုံပတ်သက်တဲ့ဆိုတော့ပြည်နယ်အစီအစီအောက်ခြေအစီအစီအဲ့ဒါမျိုးရဲ့လွတ်ဖြစ်လာတဲ့ဆိုရင်တော့အနည်းဆုံးအခင်လက်တော့ပူပြီးတူတက်လာမယ်ပေါ့ရလုံအောင်ပတ်သက်သွားခြင်းရှိတော့မှအခင်လက်တူတက်လာမယ်လို့ထင်ပါတယ်ဒါရဲရဲအင်တာဗျူးကိုပြောရပါတော့အဲ့မဲ့ဆိုတော့ပြောခဲ့ဘူးလို့ဒီအစ်စာရီမှာဒါပြစ်ပယ်ခြင်းခံရတယ်ဆိုတော့ဒီ equality အဲဒီမေယာကွယ်ဒီမေယာတွေမှာရှိတဲ့ပြည်ရေးစဉ်းစားမှန်းကြမ်းကျမရေးစဉ်းစားမှန်းကြမ်းအရမ်းမျိုးတွေကြတော့ဒါဒီဟာတဲ့ပုံပြီးတော့လုပ်ဖို့လည်းမချင်ပါဘ
ူး။ Okay ဆိုတော့ဆရာဦးကဆွေမြင်ရောခင်ဗျာအခုဖြစ်ရကနေဟိုဘလောက်ထိပေါ်လဲအပြောင်းလဲစောင့်ချင်းပြေးလာနိုင်တယ်လို့များသုံးသပ်မိတယ်ဒီလိုလူမျိုးရေးခွဲခြားမှုကိစ္စရဲ့ဖြစ်ဖြစ်ဒီရတဖွဲ့ရဲ့ဟိုအင်အားအလုံးချင်းသုံးတယ်ဆိုတဲ့ကိစ္စရဲ့ဖြစ်ဖြစ်ပေါ်လေ
Okay ကျွန်တော်မြင်လာတော့ဒီအမေရိကန်ပြည်ထောင်စုရဲ့ဆောင်ရွက်ပုံလုပ်ပုံအဲ့လိုလူလူလဲပါဝင်တယ်ဆိုတဲ့လှုပ်ရှားမှုတွေကြောင့်အပြောင်းလဲကတော့ဟိုပိုကောင်းတဲ့အပြောင်းလဲကိုကြည့်ကြတော့မှန်တယ်မှန်ပဲခင်ဗျအဲ့တော့ဒီပိုပြီးတော့ညီသားအဲ့ ညတာတဲ့တနည်းဖြင့်လွန်ကျွန်တဲ့ဟာတွေကိုလျှော့နေတဲ့ကြောင်းလမှုကတော့ဖြစ်နိုင်ဖြစ်လာနိုင်တယ်လို့ယူဆတယ်သို့တော်လည်းပဲဒီနိုင်ငံမှာဥပဒေပြုတယ်ဆိုတာဆင်ကျက်ပေါ့နောက်နောက်ကျတော့ပြောသလိုသွားတာဆိုတော့အချိန်တော့တော်တော်ယူပါလိမ့်မယ်ဒီနေရာမှာကျွန်တော်တို့ပေါ့လေဟိုကျွန်တော်နေထိုင်တဲ့ပြည်နယ်ဆိုရင်အိန္ဒိယမှာဒီမှာလည်းအဲ့လိုဖြစ်တယ်ဖြစ်တော့အခုခေတ်ကာလကတည်းကတည်းကဗီဒီယိုရော်ဘော်ရီက live show ကြည့်တခါတည်းလို့လူကြတော့တပီလုံးတစ်ကဘာလုံးကတခါတည်းတန်းပြကြအဲ့တော့ဒါကိုပြီးတော့ဟိုကျွလွန်တဲ့လူတနည်းအားဖြင့်ဖောက်ဖြစ်တဲ့လူတနည်းအားဖြင့်လုံကဲတဲ့လူတွေဟာလိန်လို့မရအဲ့တော့ဒီဒီနယ်မှာဟိုတနည်းပဲလူမဲပါပဲတယောက်ပြေးသွားတယ်အဲ့တော့အဲ့ဒါကိုဖြစ်ချင်းနဲ့ရဲတောင်းဝင်ရှိအဲ့ပုဂ္ဂိုလ်ကိုနိုင်ကလည်းလူမဲပဲသို့တော့သူဖြစ်ချင်းတွေဟာလိန်တာပါလို့ဗီဒီယိုတွေနဲ့ပြပြီးတော့လုံနိုင်တဲ့အနေအထားတရားရှိအဲ့တော့ဒီခေတ်ကအလားဟိုဘယ်ဟာမှဟိုအရင်ခေတ်ကတော့ပြုတ်ဝဲထားလို့မရဘူးနောက်တစ်ခါအကျဉ်းသဘောသမုတ်မှားနေတာတွေကိုပူကောင်းအောင်လုပ်တဲ့ကြည့်ပင်ကြောင်းနဲ့မှုတည်ဒီနိုင်ငံမှာကတော့ကျွန်တော်တို့နိုင်ငံရဲ့ site ပို့ပြီးတော့လုံလုံဖြစ်လာကြရရှိတယ်လို့အတိုင်းသာတော့ကျွန်တော်မသိဘူးနော်ပိုကောင်းလာနိုင်တဲ့ဥပဒေဖြစ်လာနိုင်တယ်လို့ဖြစ်ပါတယ်
โอเคကျေးဇူးပါဆိုတော့ဒါနဲ့ပတ်သက်လို့ညီကောင်းချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ကျွန်တော်အခုဒီဖြစ်ရက်ဒီဘဝနေပေါ့လေကျွန်တော်ကြည့်ပြီးတော့သင်ခန်းစာယူစရာတွေဘာတွေများကြံခဲ့တယ်ဆိုတော့ပါပြောမယ်ဆိုရင်တော့ဒီကိစ္စမှာဒီသဏ္ဍာန်ပြဝင်ရေးအထဲမှာဖြစ်ခဲ့တဲ့ဖြစ်ရက်တွေအစားစိတ်ဝင်စားကြရတယ်အများကြီးပဲဥပမာတစ်ခုပြောမယ်ဆိုရင်ကျွန်တော်ဒီ CN ကဒီလူမဲအမျိုးသားသတင်းတော့တယောက်ကိုပါပဲဒီစဖြစ်ခါစားသဏ္ဍာန်ပြဝင်ရေးအတွင်းမှာဟိုရဲရဖမ်းတော့လာရှိပါဒါပေမဲ့အဲ့ကိစ္စနဲ့ပတ်သက်လို့ဟုတ်ချွေရင်မှုကိုလည်းနောက်ပိုင်းကျတော့သတင်းတော့ကိုကိုယ်လည်းလာတွေ့ပြီးတော့တောင်းမှန်သွားတာမျိုးတွေတွေ့ရပါတယ်ဆက်ရှင်ပေါ်လေကျွန်တော်တို့ဒီလိုအကြီးအကဲအယုတ်ဆိုးတဲ့ဖြစ်ရည်ကြားထဲမှာလည်းတကယ်ဖြစ်စရာကောင်းတဲ့အပြုတ်မှုလေးလည်းကျွန်တော်တွေ့ရတယ်လို့ပြောရမှာပါဆိုတော့ဆောင်းချော်စံသားဆွေးနွေးပါခင်ဗျာကျွန်တော်တို့ဒီဖြစ်ရည်ထဲကနေပေါ်လေအဓိကသင်ခန်းစာယူစီရပေါ်လေကျွန်တော်တို့တွေ့ကြံခဲ့တာတွေဘာတွေများရှိမလဲဆောင်းချော်စံသ
ားပထမဦးဆုံးအရေးကြီးဆုံးပညာရယူရမှာတော့အနာရှိရဲ့ဒီလက်မဲ့စီတဲ့မာတင်တို့လုပ်မယ်ဆိုတာလို့ပဲတော့မှမရဘူးဆိုတာကအရင်စင်ကမှာဆွေးနွေးရမယ်နံပါတ်1ပြင်လို့လည်းဖြစ်ပါတယ်ဒုတိယသင်္ကန်းစာကတော့နိုင်ငံတစ်ခုတည်ထောင်ကြတဲ့နေရာမှာအဲ့ဒီနိုင်ငံထဲမှာရှိတဲ့နိုင်ငံသူနိုင်ငံသားတွေကိုမြန်မာအသံလဲလို့မြန်မာအသားရှိလို့မြန်မာဘယ်ကလာလို့မြန်မာဘာရှိလို့ဘယ်ဘာသာလို့လို့ပါအဲ့လိုခွဲကြတဲ့စီကစီနေတဲ့ကလပိုင်းတရားရင်းရတဲ့ဒီအောင်ဆိုတာဖြစ်မှာမဟုတ်ဘူးဆိုတာကနံပါတ်1အဓိကအချင်းလိုအပ်တဲ့ဒီစားဖြစ်ပါတယ်အဲ့နောက်ကျန်တာတွေကတော့တပြေးညီအဲ့ဒီသူအဆိုင်မှန်တွေကပေါ်ဟမ်းပြီးတပြေးညီဖြစ်နိုင်အောင်ခင်ဗျာဖြစ်အောင်ကြိုးစားပေးရမယ်အမေရိကန်ပြည်ထောင်စုကတကယ်တော့ကမ္ဘာမှာအချမ်းသာဆုံးနိုင်ငံပါပဲဒါပေမဲ့လည်းဒီနေမှုစေတာပေါ်ဟမ်းမှာရှိနေပါတယ်တော်ဒီအဲ့ပြောရသေးဖြစ်ပါတယ်ဆိုတော့အဲ့ဒီကိစ္စကိုတပြေးညီဖြစ်အောင်ဖြည်းဖြည်းတိုးမြှင့်ပေးရမယ်စီဝါရီအတွင်းလုပ်ပေးရမယ်ဆိုတော့တကယ်တော့မယ်ရေးဆောင်ချက်မှုလို့ပြည်ညာရေးလို့လည်းတပြေးညီဖြစ်အောင်လုပ်ပေးရမယ်ဒီကအဲ့ဆုံးချက်ပဲကျွန်တော်ပြောပါမယ်
โอเคဆရာဦးတင်ဆွေမြင်ရောခင်ဗျာကျွန်တော်အခုဒီဖြစ်ဖြစ်ကနေသင်္ကန်းစာယူစီရဘာတွေများကြံခဲ့ရလို့များသုံးသပ်လို့ရမယ်ခင်ဗျာ
โอเคအမေရိကန်ပြည်တော်စုကဘယ်အရာကြီးကြီးကပါထိတ်တန်းပါထိတ်တန်းနိုင်ငံဖြစ်တော်လေပြီအခုလိုအယုတ်ဆုံးအကြီးတန်းတဲ့ဖြစ်ဖြစ်ဒီမကြမကြဖြစ်ပါတယ်အဲ့တော့လူတွေအန်ဒီပြည်သားတွေအေးချမ်းမြေ့ညီပင်ညွညွညီညီမြမြနေနိုင်ဖို့ရေးတာချမ်းသာတဲ့တိုးတက်တယ်ဆိုတဲ့အပေါ်မှာမူမတည်ဘူးလားဆိုတဲ့မေးခွန်းကျွန်တော်တို့ထွက်လာပါတယ်။ဒါကြောင့်ကျွန်တော်တို့မတူညီတဲ့လူတွေညီညီညွညွမြမြတတ်နိုင်နိုင်ဖို့ဆိုတာလူသားဆန်တဲ့အတွေးခေါ်ဒီတနည်းအားဖြင့်အစီတိုင်းဆန်တဲ့အတွေးခေါ်မျိုးတွေအမေရိကမှာဝင်လာပြီးကောင်းဝင်လာလားလို့ကျွန်တော်ကဟိုအိမ်မက်ညှော်လင့်မှုတစ်ခုရပါတယ်အဲ့တော့နောက်သင်္ကန်းစာကတော့အဲဒီကျန်ရန်တန်ဘလောက်ပဲသမတလုတ်တဲ့အာဏာအရှိဆုံးသမတီတီတီနိုင်ငံမှာသမတဆိုဘယင်းနဲ့တော်တော်တူတယ်ဗျာသူလိုပါဝါအာဏာရှိတဲ့လူတောင်းမှာဒီလိုအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာသူလုတ်ချင်တိုင်းလုတ်လို့မရဘူးဆိုတော့သင်္ကန်းစာဟာသူအမေရိကန်ပြည်တော်စုမှာမဟုတ်ဘူးနဲ့တကဘာလုံးကိုပေးလိုက်တဲ့အဲတရင်စကားမက်ဆေ့ချ်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ဒီနေ့ခုပဲတင်ပြပါပြန်တယ်
โอเคကျေကျေတူပါဒီနေရာမှာအထူးသဖြင့်ပေါ့လေကျွန်တော်တို့ကမြန်မာနိုင်ငံဆိုတာလည်းအခုမှဟိုတိုင်းပြည်ဆောက်ပြီးဖွံ့ဖြိုးတိုးတက်အောင်ထူထောင်နေရတဲ့အခြေအနေမျိုးမှာဆိုတော့အထူးသဖြင့်သူများအမားတွေကနေသင်္ကန်းစာယူနေဆိုရင်ကျွန်တော်တို့ပိုကျိုးရှိနိုင်ပါတယ်ဆိုတော့ဆရာဦးကျော်စံသားကြီးကျွန်တော်ဒီအမေရိကန်ကအခုလက်ရှိကြုံရတဲ့အခြေအနေတွေပေါ်မှာမြန်မာနိုင်ငံအတွက်ကိုယူစရာသင်္ကန်းစာလို့ပြောမယ်ဆိုရင်ဘာတွေများကြံအောင်လဲဆရာ
အာအများကြီးပါပဲဒုတာပြောခဲ့တဲ့အဖြစ်တွေလည်းပဲမြန်မာနိုင်ငံအတွက်လည်းပတ်သက်ပါတယ်အဲဒီအနာလက်နက်ကြီးကခင်ဗျားလောက်အဖြစ်ဆိုတဲ့အစ်စာရဲ့ဒုအဆိုင်ဝိုင်းဘယ်မှာအကုန်လုံးအပြင်းကြီးအာတာနာညီကြမှုရှိရမယ်ဖွဲ့ရဆက်မှုရှိရဦးဆိုတာဒါအဓိကအဖြစ်မြန်မာဘက်ကလည်းသင်ငန်းလိုက်ရပါဒါမဲ့မြန်မာပြည်မှာချစ်ထိုးကိစ္စရောမြန်မာနိုင်ငံကအခုမှအခုမှဒီမိုကရေစီဆိုတဲ့ခြေနှံကိုစားစမ်းလာလာရှိပါတယ်အမေရိကန်ပြည်လောကနှစ်ပေါင်းများကျော်ခဲ့ပါအခုရောဒါတိုင်းဒီကိနေရီနဲ့ဘိုးဆိုရစင်ရေးဆိုရယ်ဖက်ဒရယ်ဆိုတာအမေရိကန်ကစားခဲ့ရပါအမေရိကန်ပြန်လို့လုပ်လိုက်ဒီမဲ့လို့တော့ဘင်းစစ်ကိုပြန်သွားမလားဆိုတာကိုစဉ်းစားခဲ့ကြပါသေးတယ်။နောက်တော့မှတနက်နိုင်ငံစစ်လုပ်မယ်ပြီးတော့ဖက်ဒရယ်လုပ်မယ်ဆိုတော့စဆူချက်တာကဖက်ဒရယ်ဆိုတဲ့ပြည်သူ့ပြည်သူ့ဘင်းစစ်ရှင်နဲ့ကွဲလို့ပြီးတော့ပြည်သူ့အမေရိကန်ကစားပါဆိုတော့ဗမာပြည်ကအခုမှစားနိုင်ရသေးတယ်ဆိုတော့ဒီနေ့ကကြာရောအများကြီးပဲပြောရပါလိမ့်မယ်စားပြီးဖွဲ့စည်းပုံကြီးဆွဲရတာအစားပုံစံကြည့်ပြီးတော့ပရိသာဘယ်လိုစဉ်းစားရည်တင်လဲအပြင်းကြီးဖြစ်အောင်ဘယ်လိုလုပ်မယ်ဆိုတော့စဉ်းစားကြည့်နေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးတက်ဆွေမြင်ရောခင်ဗျာကျွန်တော်တို့မြန်မာနိုင်ငံအတွက်ဒီအမားကြီးဘဝနေပြီးတော့သင်ခန်းစာယူစရာဘာတွေများခြံခဲ့ရလို့များပြောလို့ရမှာခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆူဆော့ဆရာဦးကျော်သံသာဆွေမြေသွားတည်ဦးကျွန်တော်တို့ကဖက်ဒရယ်ကိုချိန်နှံမှုပြင်နေတဲ့အဆင့်ပဲရှိပြီးတဲ့အဲ့တော့အမေရိကန်မှာဒီနှစ်ညကျော်လုံလာကြိုးစားလာတာတောင်ဒီလိုရုပ်ဆိုးတဲ့ဒီတက်ပြီးဖြစ်တတ်တယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလုံချင်တဲ့လူပါရောမလုံချင်တဲ့လူတွေကပါ။ကောင်းကြီးနဲ့ဉာဏ်ကြီးကြီးနဲ့အရှိကိုကြည့်ပြီးတော့မမှန်ကန်ကန်ကြီးကြီးငင်းငင်းကျွန်တော်တို့နိုင်ငံနဲ့အဆက်တဲ့ဖက်ဒရယ်စနစ်တည်ဆောက်ရေးကိုအခုလေပေါ့နော်။ဟိုသင်္ကန်းစာကိုယူပြီးတော့ကိုယ်နိုင်ငံနဲ့အဆက်တဲ့ဖက်ဒရယ်စနစ်ကိုလာအချိန်ဘလောက်ယူမလဲဘလို့အဆင့်နေသွားမလဲမလုံလို့လည်းမဖြစ်ဘူးဆိုတဲ့အချက်ကနေပြီးတော့ကြော်လွန်ပြီးတော့ကျွန်တော်တို့ဟာကိုလူမျိုးအတိုင်းဝိုင်းကိုတိုင်းကြီးကိုပြည်တော်စုနဲ့အဆက်တဲ့ဖက်ဒရယ်စနစ်ကိုသွားရေးလာအမေရိကနိုင်ငံနဲ့သင်္ကန်းစာကကြီးဟာကိုအရှင်မြင်တဲ့ခေါင်းဆောင်တောင်းဝန်ရှိတဲ့လူတွေကဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ်ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ရင်မပြောမဖြစ်တာကတော့တတ်မလို့ဟုတ်တံတော်ကဒီနိုင်ငံရေးတဲ့ဝန်ထုံးနေပြီးတော့နိုင်ငံရေးနေရာယူနေပြီးတော့ဒီနိုင်ငံရေးအမြင်နိုင်ငံရေးအသိနိုင်ငံရေးအတွေ့အကြုံအတော်ကိုအားနေအဲ့တော့အခုဟိုနိုင်ငံရေးအင်အားစုတွေကဖက်ဒရယ်စနစ်ပြီးတော့ဒီစနစ်ဓမ္မဝင်ကြီးစနစ်သွားဖို့ပြေဆာမှာသူကကမ္ဘာကနန်လုပ်နေတော့ကျွန်တော်တို့နိုင်ငံမှာဒီအမေရိကန်ကစစ်တပ်ကသူ့တောင်းဝန်ကိုကြာကြာနာနာသူ့နေရာမှာသူပြေရဲဆိုတော့သင်္ကန်းစာကောင်းအမကမ္ဘာရောလည်းယူတည်နေပြီကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ခင
်ဗျာဟုတ်ကဲ့ပါခင်ဗျာအချင်းပြည်ပြည်ဆွေးနွေးကြတဲ့ဗီဒီယိုမြန်မာပိုင်း GNA ဌာဥချိုစန်တာနိုင်ငံရေးကိစ္စဒေါက်တာပင်းစုနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းစီစဉ်ကိုလည်းဒီမှာပဲဆုံးသတ်ပြရစီဒီစီစဉ်ကိုတော့ဗီဒီယိုမြန်မာပိုင်းရဲ့ဆင်းနေည9နာရီကနေ10နာရီထိနဲ့တနေ့နေ့နေ့မနေ့6နာရီကနေ9နာရီဗီဒီယိုစီစဉ်တွေမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ African American မျိုးသား George Floyd ရဲဖမ်းထားခြင်းတိတ်ဆုံးခဲ့ရတာနဲ့ပတ်သက်ပြီး American နိုင်ငံတလွားဆန္ဒပြမှုတွေသတင်းနှစ်ပတ်နီးပါးဆက်လက်ဖြစ်ပွားနေပြီးစနေနေ့မှာတော့ Washington DC ကလမ်းမတွေပေါ်မှာခံမှန်းထားတဲ့အတိုင်းလူတွေအတော်များများလာရောက်ဆန္ဒပြနေကြပါတယ်။သမ္မတအင်ဂျူနာမှာဆန္ဒပြဖို့စုဝေးနေတဲ့လူအုပ်ရှိတယ်လို့သမရလင်ကွန်အထိတ်မတ်နဲ့လွှတ်တော်အပေါဝင်နေရတော်များများမှလည်းစုဝေးနေသူတွေရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမရှိစေဖို့သတိပေးချက်တွေကိုလှစ်လူရှုပြီးနိုင်ငံအများပြားမှလူမဲတွေရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုရက် Black Lives Matter လှုပ်ရှားမှုတွေလုပ်နေပါတယ်။ကမ္ဘာတစ်လွှားဒီယောဂအကူးဆက်ခံရသူက7နှစ်မှ6တန်း8သိန်းကျော်ရှိနေပြီးသေဆုံးရသူက3သိန်းခွဲကျော်ရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံမှာတော့ကူးဆက်ခံရသူ2000နီးပါးနဲ့တည်ဆောက်ရသူက3000ကျော်ရှိပြီးအများဆုံးဖြစ်နေတာပါ ဇွန်လ6ရက်မှာမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူအသက်4ဦးထပ်ပြီးတွေ့ရတဲ့အတွက်အခုဆိုအတိပြုလူနာ240ရှိသွားပါပြီ။တင်းငင်းတွေနဲ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်ငင်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်ငင်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပ
This program has come to you from the Voice of America, Washington.